Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2025ခုနှစ် February 16ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကတင်ဆက်တဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line to meter 1925 32တို့ပြင် line meter 190 kilohertz 1905ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းငွေတွေနဲ့ညာပိုင်းနောက်ဆုံးရသတင်းတွေကိုမိုင်းအင်ဂျင်နိုင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ် American သမ္မတ Donald Trump ဟာ Israel နိုင်ငံအတွက်အကောင်းဆုံးမိတ်ဆွေဖြစ်ကြောင်း Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောလိုက်ပါတယ်ထိုင်းမြန်မာနယ်စပ်က Internet Online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာအလုပ်လုပ်ကိုင်နေတဲ့သူ1000ကိုထိုင်းနိုင်ငံထံလွှဲပြောင်းပေးဖို့အစဉ်အသင့်ဖြစ်နေပြီလို့မြန်မာနယ်ခြားဆောင်တပ် BGF ကပြောလိုက်ပါတယ်။အိန္ဒိယနိုင်ငံမြို့တော်ညူဒေလီကယထာဘူရာယုံတစ်ခုမှာတော့လူအုပ်ပြူရာကနေလူ18ယောက်ထပ်မံနေတည်ဆုံသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနယ်နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။မြန်မာကောင်းဆောင်နေနဲ့ပတ်သက်လို့အာဂျင်တီးနားတရားရုံးကထုတ်ပြန်ထားတဲ့ဖန်ဝရန်ကိုပို့ပြီးတော့ထိရောက်အောင်နိုင်ငံတကာကကူညီပံ့ပိုးဖို့လိုအပ်ကြောင်းဒါနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးကောင်စီအနေနဲ့အခိုင်အမာဆောင်ရွက်ပေးဖို့အာဂျင်တီးနားလူခွင့်ရေးရှင်တွေကတောင်းဆိုလိုက်ပါတယ
် In our view the file contains a lot of evidence pointing to the military.
ဒါကတော့ရိုဟင်ဂျာတွေရဲ့အကျိုးဆောင်ရှိနေလဲဖြစ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ဟောင်းတောမတ်စ်ကန်တာနာက VOA ကိုပြောသားတာပါမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါရိုဟင်ဂျာတွေရင်ဆိုင်နေရတဲ့အခက်အခဲကုလသမဂ္ဂနဲ့နိုင်ငံတကာကနေကူညီပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းတိုက်တွန်းလိုက်တဲ့အကြောင်းရိုဟင်ဂျာတွေရဲ့မျှော်လင့်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရရနိုင်နဲ့အတူပြောပြမှာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအစ္စရေးနိုင်ငံအတွက်အကောင်းဆုံးမိတ်ဆွေဖြစ်ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကပြောလိုက်ပါတယ်။
President Trump and I are working in full cooperation and coordination between us. We have a common strategy and we can't always share the details of this
Trump နဲ့အပြေအဝပူပေါင်းဆောင်ရွက်နေပါတယ်။တရားခံတွေတယောက်မကြံပြန်လွတ်လာတဲ့အထိငရဲပွက်အောင်လုပ်မဲ့မဟာဗျူဟာဘုံသဘောထားရရှိထားပြီးအများပြည်သူကိုအမြဲချပြလို့တော့မရပါဘူးလို့ရှေ့လယ်ပိုင်းဒေသခီးစဉ်အဖြစ်ဂျေရုဆလင်မြို့မှာရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးမာကိုရူဘီယိုနဲ့တွေ့ဆုံအပြီးဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအစ္စရေးဝန်ကြီးချုပ်ကပြောလိုက်တာပါမနေ့တုန်းကတော့အစ္စရေးတစားကန်3ယောက်ကိုဟမတ်စ်အဖွဲ့ကပြန်လွတ်ပေးလိုက်ပြီးတော့အစ္စရေးကလည်းအပြန်အလှန်အနေနဲ့ဖမ်းဆီးထားတဲ့ပါလက်စတိုင်း400နီးပါးကိုပြန်လွတ်ပေးခဲ့ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးနဲ့ဒီကနေ့တွေ့ဆုံရာမှာအီရန်နိုင်ငံအပါအဝင်အစ္စရေးပေါ်ရန်လိုတဲ့တိုင်းပြည်တွေအရေးကိုလည်းဆွေးနွေးခဲ့ကြောင်းအစ္စရေးဝန်ကြီးချုပ်ကပြောပါတယ်ဆွေးနွေးမှုအတွင်းအီရန်ရဲ့ချင်းချောက်မှုနဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့သလိုဂါဇာ၊လေဗနွန်နဲ့ဆီးရီးယားနိုင်ငံတွေနဲ့ပတ်သက်တာတွေလည်းဆွေးနွေးခဲ့တယ်လို့ပြောပါရယ်ခင်ဗျာ
။ယူကရိန်းငြိမ်းချမ်းရေးဆွေးနွေးပွဲမှာဥရောပအနေနဲ့ပါဝင်ခွင့်ရမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ယူကရိန်းနိုင်ငံဆိုင်ရာတန်တမန်ကမနေ့ကပြောကြားလိုက်ပါတယ်။ယူကရိန်းလုံခြုံရေးအတွက်ဥရောပနိုင်ငံတွေအနေနဲ့ဘာတွေအကူအညီပေးနိုင်မလဲလို့အမေရိကန်ဘက်ကဥရောပနိုင်ငံတွေမေးခွန်းထုတ်လိုက်ပြီးတဲ့နောက်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်အနေနဲ့ယူကရိန်းနဲ့ရုရှားကြားမှာငြိမ်းချမ်းရေးဆွေးနွေးဖို့အတွက်ဂျာဝင်ဆောင်ရွက်နိုင်တယ်လို့ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပတဲ့ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးညီလာခံမှာအမေရိကန်သမ္မတထရန့်ရဲ့ယူကရိန်းငြိမ်းချမ်းရေးအထူးတန်တမန်ခစ်ကယ်လော့ကပြောကြခဲ့တာပါဒီဆွေးနွေးပွဲသကဝိုင်းအတွင်းဥရောပနိုင်ငံတွေရဲ့အလားအလာနဲ့ပတ်သက်လို့မေးတဲ့အခါမှာတော့သူဟာလက်တွေ့သမားဖြစ်တဲ့အတွက်ဒီကိစ္စကဖြစ်လာမယ်မထင်ဘူးလို့ပြောပါတယ်ဆွေးနွေးပွဲကိုတော့ရုရှားနဲ့ယူကရိန်းကြားစစ်ပွဲကိုအဆုံးသတ်ဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့လည်းကယ်လော့ကပြောသားပါတယ်ရှင
်ဩစတြေးလျနိုင်ငံတောင်ပိုင်းမှာဒါနဲ့ထိုးတိုက်ခိုက်မှုကျူးလွန်သူဟာအစ္စလာမစ်အကြမ်းဖက်ဝါဒီဖြစ်ကြောင်းအာနာဘိုင်တွေကပြောလိုက်ပါတယ်ဩစတြေးလျနိုင်ငံဗီလိုက်မြို့မှာမနေ့စနေနေ့ကအသက်23နှစ်အရွယ်စီးရီးယားမျိုးသားတဦးကအနီးနားမှာတွာလာနေသူ6ယောက်ကိုနေကင်းကြောင်တောင်ဓာတ်နဲ့လိုက်ထိုးတာကြောင့်အသက်14နှစ်အရွယ်လူငယ်အမျိုးသားတဦးသေဆုံးပြီးတော့5ယောက်ဒဏ်ရာရသွားခဲ့ပါတယ်တိုက်ခိုက်မှုကျူးလွန်သူကိုတော့ချက်ချင်းလိုဖမ်းဆီးမိခဲ့တာပါ ဩစတြီးယားသမ္မတအလက်ဇန်ဒါဗန်ဒါဘယ်လန်ကတော့ထိတ်လန့်တုံလုံးဖွဲ့ရတိုက်ခိုက်မှုအဖြစ်ပြောဆိုခဲ့ပါတယ်အပြစ်မရှိတဲ့သူတွေဒါနဲ့ထိုးတိုက်ခိုက်ခံရတဲ့အတွက်အလွန်ဒေါသထွက်မိတယ်လို့လည်းဩစတြီးယားပြည်ထောင်စုဝန်ကြီးဂျရတ်ခါနာကဒီနေ့ပြောပါတယ်တိုက်ခိုက်သူဟာ IS Islam အစိုးရအဖွဲ့တွေနဲ့ဆက်နွယ်မှုရှိပြီးအွန်လိုင်းကနေတဆင့်အချင်းတူတူတွဲမှာပဲအစိုးရဝါဒီဖြစ်လာခဲ့တယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်တိုက်ခိုက်မှုဖြစ်ချိန်မှာအစားအသောက်ပို့တဲ့ကုမ္ပဏီတစ်ခုမှအလုပ်လုပ်နေတဲ့အသက်40နှစ်အရွယ်ဆီးရီးယားအလုပ်သမားတဦးကအဲ့ဒီတိုက်ခိုက်တဲ့သူစီကိုကားနဲ့တိုးဝင်ပြီးတော့ကျန်တဲ့သူတွေကိုကာကွယ်လိုက်တာကြောင့်အချိန်လေးကဒီထက်မဆိုးသွားခဲ့တာဖြစ်ပြီးတော့အဆိုပါပုဂ္ဂိုလ်ကိုကျေးဇူးတင်တယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးပီတာခိုင်ဇာကပြောပါရယ်ခင်ဗျာ
ဗီယိုရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။မြန်မာနိုင်ငံနယ်စပ်ဒေသတွေမှာခြေစိုက်လှုပ်ရှားနေတဲ့ Internet Online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာအလုပ်လုပ်ကင်နေတဲ့သူ1000ကိုထိုင်းနိုင်ငံထံလွှဲပြောင်းပေးဖို့အစဉ်အသင့်ဖြစ်နေပြီလို့မြန်မာနယ်ကြားဆောင်တက် BGF ကပြောလိုက်ပါတယ်။မြန်မာနိုင်ငံနယ်စပ်ကကြားဖြန့်လို့ခေါ်တဲ့တရားမဝင်အွန်လိုင်းငွေလိမ်ဂိုင်းတွေကိုတရုတ်နိုင်ငံအပါအဝင်ဒေသတွင်းနိုင်ငံတွေကပူးပေါင်းနေနေမှုတွေအချိန်မြင့်လာနေချိန်မှာပဲစနေနေ့ကအခုလိုပြောလိုက်တာပါအွန်လိုင်းကနေငွေကြေးလိမ်လည်နေတဲ့ရာဇဝတ်ဂိုင်းတွေအားလုံးကိုထိန်းချုပ်ထားတဲ့နယ်မြေကနေဖယ်ရှားသွားမယ်လို့ကြေညာထားပြီးစတင်အကောင့်ထဲပေါ်နေတာဖြစ်ကြောင်းကင်းနယ်ကြားဆောင်တပ်ဖွဲ့ BGF ပြောခွင့်ရဗိုလ်မှူးနိုင်မောင်ဇော်ကိုကိုးကားပြီးတော့ AFP သတင်းကဖော်ပြပါဗျာပြန်ပို့မဲ့လူတွေကိုစီးရင်ပြုစုထားပြီးတော့စုစုပေါင်းလူ1000လောက်ကိုနေ့စဉ်လူ900နှုန်းနဲ့ထိုင်းနိုင်ငံထံလွှဲပြောင်းပေးသွားဖို့ပြင်ဆင်နေတယ်လို့လည်းပြောပါရယ်။ကင်းပြည်နယ်မြဝတီခရိုင်မှာရှိတဲ့ရွှေကုတ်ကိုအခြေဆိုင်အွန်လိုင်းရာဇဝတ်ဂိုင်းတွေမှာလုံနေတဲ့သူတွေက61ယောက်ကိုမြဝတီတရားကနေတဆင့်ထိုင်းနိုင်ငံဘက်ကလွှဲပြောင်းပေးခဲ့ပြီးဖြစ်တယ်လို့လည်း BGF ပြောခွင့်ရဗိုလ်မှူးနိုင်မောင်ဇော်ကပြောပါရယ်။ထိုင်းဘက်ကလည်းတပ်ခရိုင်နယ်စပ်လုံခြုံရေးတာဝန်ယူထားတဲ့ထိုင်းစစ်တပ်ရဲ့လုပ်ငန်းဖော်ဆောင်မှုအဖွဲ့ကBGF တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေပြီးတော့နောက်ထပ်8000လောက်လက်ခံသွားဖို့ပြင်ဆင်နေတယ်လို့ထိုင်းသတင်းမီဒီယာတွေကဖော်ပြပါတယ်ခင်ဗျာ
မြန်မာနိုင်ငံနယ်စပ်ဒေသအခြေစိုက်လှုပ်ရှားနေတဲ့ online ငွေလိမ်ဂိုင်းတွေကိုနှိမ်နင်းတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ထိုင်းနိုင်ငံကိုတရုတ်ဒုဝန်ကြီးဒီကနေ့ရောက်ရှိလာပါတယ်ကြားဖြန့်လို့လူသိများတဲ့ငွေလိမ်ဂိုင်းတွေလက်မှာခိုင်းစေခံထားရတဲ့တရုတ်နိုင်ငံသားတွေကိုအများပြည်သူလုံခြုံရေးဆိုင်ရာဒုဝန်ကြီးကပြန်ပြီးတော့လက်ခံလိမ့်မယ်လို့ခန့်မှန်းရကြောင်းထိုင်းနိုင်ငံသတင်းတွေမှာဖော်ပြကြပါတယ်မြန်မာနိုင်ငံကနေထိုင်းနိုင်ငံဘန်ကောက်မြို့ကိုဒီကနေ့အစောပိုင်းမှာရောက်လာပြီးတော့မဲဆောက်ကိုခီးဆက်ခဲ့တာလို့လည်းနှိဆက်သူတွေကိုကပြီးထိုင်းနိုင်ငံတို့ဘန်ကောက်ပို့စ်မှာဖော်ပြထားပါတယ်အဖွဲ့ဝင်26ပါတဲ့ကိုစလဲအဖွဲ့ကိုဥဆောင်လာတဲ့တရုတ်ဒုဝန်ကြီးရဲ့ဒုတိယအကြိမ်ခီးစဉ်ကိုလျှို့ဝှက်ထားပေမဲ့ဒီသတင်းပတ်အစောပိုင်းအထိထိုင်းနယ်စပ်မြို့မဲဆောက်မှာရှိနေလိမ့်မယ်လို့ခန့်မှန်းရပြီးမြန်မာနိုင်ငံမြဝတီမြို့ကိုလည်းတွားရောက်ဖွယ်ရှိတယ်လို့ပြောဆိုနေကြပါတယ်ရှင်
။အိန္ဒိယနိုင်ငံမြို့တော်ညူးဒေလီကယထာဘူရာယုံတစ်ခုမှာလူအုပ်ပြိုရာကနေတည်ဆုံသူ18ယောက်ထပ်မင်းရှိတယ်လို့အာနာပိုင်းဒီနဲ့သတင်းတွေကပြောပါရယ်။ကမ္ဘာကြီးဆုံးဘာသာရေးပွဲတော်ဖြစ်တဲ့ဟိန္ဒူဘာသာရေးပွဲတော်အတွက်ယထာနဲ့သွားမဲ့သူတွေများလုံးပြီးတော့တိုးဝေရာကနေစနေနောက်ပိုင်းမှာလူအုပ်ပြိုပြီးခဲ့တာဖြစ်ပါရယ်။အိန္ဒိယနိုင်ငံမြောက်ပိုင်းကပရာယရက်မြို့မှာ12နှစ်ကြိမ်ကျင်းပတဲ့ကွန်မေလာဟိန္ဒူဘာသာရေးပွဲတော်ကိုလူတွေတန်းနဲ့ချီပြီးတော့သွားရောက်လေးရှိသလိုလူတွေများလုံးလာကြောင့်မတော်ဆမှုတွေလည်းကြုံရလေးရှိတာပါ။ပြီးခဲ့တဲ့လကလည်းဂင်္ဂါမြစ်နဲ့ယမုန်နာမြစ်ပေါင်းစုံတဲ့နေရာမှာကျင်းပတဲ့ဟိန္ဒူဘာသာရေးပွဲတော်အတွင်းမှာလူအုပ်ပြိတာကြောင့်30ထက်မနည်းတည်ဆုံးခဲ့ပါသေးတယ်ခင်ဗျာ
။တရင်တွေကိုကိုရနိုင်နဲ့အတူပြပြခဲ့တာပါ။အခုတော့ရိုဟင်ဂျာတွေရဲ့မျှော်လင့်ချက်အစီအစဉ်ကိုကြည့်ကြရအောင်ပါရှင်။ arrecord.a နဲ့စစ်ကောင်စီကြားစီရေးပတိပခတွေပြင်းထန်နေတဲ့ခိုင်ပြည်နယ်တဲကရိုဟင်ဂျာတွေအဓမ္မစစ်သားစုဆောင်းမှုစစ်မှုထမ်းခိုင်းတာအပါအဝင်ပေါ်တာဆွဲဖမ်းဆီးထိန်းသိမ်းနှိမ့်ပတ်နှိပ်စက်ခံရတာတွေနဲ့ရင်ဆိုင်နေကြရပါတယ်။အခုလိုဖြစ်ပေါ်နေတဲ့အခြေအနေပေါ်မှာစစ်ကောင်စီဘက်ကရောအရခတက်တော်ဘက်ကပါငြင်းချက်ထုတ်ထားပါတယ်။ရိုဟင်ဂျာကလေးငယ်တွေတက်ကြီးရွယ်ဦးတွေအမျိုးသမီးတွေနာမကျန်းဖြစ်နေသူတွေနဲ့လူငယ်တွေရင်ဆိုင်နေရတဲ့အခက်အခဲဒုက္ခတွေပေါ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကူညီဆောင်ရွက်ပေးဖို့ NUG ကလည်းတိုက်တွန်းပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG လူ့အခွင့်ရေးဆိုင်ရာဒုဝန်ကြီးဦးအောင်ကျော်မိုးကို VOA မြန်မာပိုင်းကမဆုမွန်ကနေ Washington DC VOA Studio မှာတွေ့ဆုံမိမြန်ထားပါတယ
်ကျမတို့ဒီကနေ့ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့မြန်မာနိုင်ငံထဲမှာရှိတဲ့ Rohingya တွေရဲ့အရေးပေါ့နော်အခုဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာရခတပ်တော်အေအေနဲ့စစ်ကောင်စီတို့ကြားမှာစီးပရိပခါကတော်တော်လေးပြင်းထန်နေတယ်။နောက်ပြီးတော့အာရခတက်တော်ဘက်ကလည်းနေမီတော်တော်များများကိုစိုးမိုးပြီးတော့မှအာဒါဒီဘက်မှာတော်တော်လေးကိုမှပြင်းထန်နေရပေါ့။အဲ့ဒီအချိန်မှာရခိုင်ပြည်နယ်ထဲမှာရှိနေတဲ့ဒီဒေသခံတိုင်းရင်းသားတွေဟောနောက်ဒီတခြားဒီဌာနေတိုင်းရင်းသားတွေပါဝင်ရိုဟင်ဂျာတွေအတွက်လုံခြုံရေးပေါ့နော်။ဆိုတော့လက်ရှိလုံခြုံရေးကလည်းအင်မတန်မှစိုးရိမ်မှုကောင်းနေ။နောက်ဆက်နဲ့ရိတ်ခါဆေးဝါးအကူအညီပေးမှုသူတို့ရဲ့နေစဉ်တမွေးဝမ်းကြောင်းအခြေအနေကလည်းတော်တော်လေးကိုမှစိုးရင်စရာဖြစ်နေတဲ့အနေအထားမှရှိတယ်။ဆိုတော့ဒီလိုကြုံတွေ့နေရတဲ့အနေအထားပေါ်မှာလူခွင့်ဝင်ကြီးဌာနကဝင်ကြီးတယောက်အနေနဲ့ပေါ့နော်။အခုလက်ရှိဒီဒေသတွေမှာကြုံတွေ့နေရတဲ့အခက်အခဲတွေအကျက်တဲတွေနဲ့ပတ်သက်ပြီးတော့ဘာများကူညီဆောင်ရွက်ပေးနေတာတွေရှိပါသလဲ။နောက်သူတို့ရဲ့အဓိကကြုံနေရတဲ့နေထားတွေအခြေအနေတွေနဲ့ပတ်သက်ပြီးတော့ဘလို့များမြင်ရတာနေရှိပါလဲရှင်။ဘလို့များသိထားတာရှိပါလဲ
။ဟုတ်ကဲ့။အဓိကကတော့ရခိုင်ပြည်နယ်မှာရှိတဲ့ဒီရိုဟင်ဂျာတွေပါဝင်ပေါ့။တခြားသောအရတားပြည်သူတွေရဲ့အခြေအနေကတော်တော်လေးဆိုးဝါးတဲ့အနေအထားမှာရှိတယ်ပေါ့။သူတို့ပြင်ကွန်ပီစီစီစင်းမှုပေါ့အရင်တုန်းကဆိုလို့ရှိရင်ကျွန်တော်တို့ဒီပြည်မဘက်ကကွန်ပီစီစီစင်းမှုတွေရှိပြီးတော့တစ်ဖက်ကဘင်္ဂလားဒေ့ရှ်ဒီမြစ်ဆက်ကွန်တွေကနေတဆင်ကျွန်တော်ကွန်ပီစီတွေဒီဝင်လာလဲရှိတယ်အခုနှစ်ဖက်လုံးမှာဒီတဆင်နှစ်ဆက်ကိုနောက်ပိုင်းမှာပေါ့နော်ဒီနေမြစ်ဆုံးအခင်ကျင်တစ်ခုလုံးကပြောင်းသွားတယ်ပေါ့နောက်ပြီးတော့ဒီကွန်ပီစီစီစင်းမှုကလည်းတစ်ဖက်ကစစ်ကောင်စီကတာမြစ်ပင်ပင်ထားတယ်ဘင်္ဂလားဒေ့ရှ်ကွန်နှစ်ဆက်ကွန်တွေကလည်းတစ်ဖက်ကရပ်သွားတဲ့အတွက်ကျွန်တော်တို့ဒီထဲမှာကြံနေတဲ့လူတွေရဲ့စာဝတ်နဲ့ရှင်တန်ရက်တည်ရဲ့အတွက်အမတန်ခက်ခဲတယ်ဆိုတာကျွန်တော်နေစိမ့်နေများကြားနေရတယ်တစ်ဖက်ကလည်းပဲဒီဆက်သွယ်ရေးလမ်းကြောင်းပေါ့လို့ပေါ့နော်အင်တာနက်အသုံးပြုနိုင်မှုကလည်းစစ်ကောင်စီကဟိုအရင်ကတည်းကပိတ်ထားတယ်ပေါ့နောက်အဲ့ဒီအတွက်လည်းလွယ်လွယ်ကူကူနဲ့ဆက်သွယ်ဖို့ဆိုတာလည်းတော်တော်လေးခက်ခဲတယ်ပေါ့ဒီအရတားပြည်သူတွေတော်တော်များများငကူနေထိုင်ခဲ့တဲ့နေရာတွေမှာနေရတာမဟုတ်ပဲနဲ့ရှေ့ပြောင်းနေရတဲ့စစ်ပီးရှောင်နေရတဲ့နေထားတွေနိုင်ငံတကာဖွဲ့စည်းတွေကုလသမဂ္ဂအဖွဲ့စည်းတွေရဲ့အဲ့ဒီအကူအညီတွေကိုမိခုပြီးနေခဲ့ရတဲ့ဟာတွေရှိဒါတွေအားလုံးကကိုရှင်စင်မှာရှိမနေဘူးအဲ့တော့ပြီးခဲ့တဲ့လပိုင်းတုန်းကဒီ UNDP အနေနဲ့လည်းစီရင်ခံစားတဲ့ဆောင်ထုတ်ခဲ့တာရှိတယ်ဒါလာမဲ့ဒီကျွန်တော်တို့ဒီမိုးရသည်ဒီ2025ပေါ့နော်ဒီတော်တော် NAA ကြီးနိုင်တဲ့အနေထားရှိတယ်ဆိုတဲ့ဟာကသူကသတိပေးထားတာလည်းရှိ
တယ်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒါကတော့နေစဉ်ဘဝမှာသူတို့ဒီနေရတဲ့စားနဲ့ရိတ်ခါလုံခြုံရေးအခြေအနေပေါ့ဒီထက်ပိုပြီးတော့ဆိုတာကဒီလိုမျိုးတိုက်ပွဲပြင်းထန်နေတဲ့အချိန်မှာရိုဟင်ဂျာတွေအပါအဝင်ဒေသခံတွေကိုစစ်မှုထမ်းခိုင်းတာမျိုးအတရားဓမ္မစစ်သားစုဆောင်းတာမျိုးနောက်ပေါ်တာဆွဲတာမျိုးပေါ့တခါလုံခြုံရေးအရာဖမ်းဆီးထိန်းသိမ်းခံရတာမျိုးတွေရှိတယ်ဦးမှာဒီအဲ့ဒီမှာရှိတဲ့ဒေတာမှာရှိတဲ့လက်နက်ကင်ဖွဲ့နေဆက်ဆက်တယ်ဆိုပြီးတော့မှဒီလူငယ်တွေလူကြီးပိုင်းတွေပေါ့အဲ့လိုမျိုးစစ်မှုထမ်းခိုင်းတာစစ်သားစုဆောင်းခံတာအတရားဓမ္မဖမ်းဆီးခံရတာဆိုတော့ဒီအလိုအနေအထားပေါ်မှာဦးအောင်ကျော်မိုးတို့လူခွင့်ဝင်ကြီးဌာနအနေနဲ့ဘာတွေကူညီဖြည့်ဆင်းပေးနေတာရှိလဲဒီလိုအခြေအနေစိုးရိမ်စရာကောင်းနေတဲ့အနေအထားပေါ်မှာဘာတွေများဒီနှစ်ဖက်လက်နက်ကင်ဖွဲ့တွေဘက်ကနေဆောင်ရွက်ပေးတင်တယ်လို့ရောအကြံပေးချင်တာရှိပါလိမ့်ရှင်
အဓိကစူးစူးဝါးဝါလောက်တာကတော့ဒီ2024ခုနှစ်ပေါ့နော်ဒီကျွန်တော်တို့ဒီ conscription law ကိုစပြီး account တွေဖော်ဖို့လောက်ကတည်းကစစ်ကောင်စီကဒီရခိုင်ပြည်နယ်မှာသူစပြီးလုပ်ခဲ့တယ်ဒီရိုဟင်ဂျာတွေကိုလူသားအတိုင်းတပ်ပွေအသုံးပြုပြီးတော့သူလှုပ်လာခဲ့တဲ့ဟာတော့ရှိတယ်အတရားဓမ္မဖန်စီကောက်ဆောင်သွားပြီးတော့ရှေ့တန်းကိုပို့လိုက်တယ်တည်ဆုံသွားတဲ့လူတွေလည်းကြာရှုံးသွားတဲ့လူတွေလည်းအများကြီးရှိတယ်တစ်ဖက်မှာလည်းပဲကျွန်တော်တို့မကြာခဏဒီအာရကာထက်တော်ကလည်းသူသူလည်းအဲ့လိုစုဆောင်တယ်ဆိုတဲ့သတင်းတွေကျွန်တော်တို့ကြားရတဲ့ဟာတွေရှိတယ်ပေါ့အဲ့တော့အဓိကတော့ဒီသတင်းချက်လက်လက်လဲမိမှုချိနေပေါ့နော်အဲ့တော့သတင်းချက်လက်လက်လဲမိမှုကကြတော့တော်တော်လေးဒီ internet ကွန်ရက်တွေကပိတ်ပင်ထားတဲ့အတွက်ကြောင့်မလို့တချို့နေရာတွေမှာအတီးပြူရတာကျွန်တော်တို့ကပြန်ဆန်စီရတဲ့ဟာဒီကေမှာကတော့တော်တော်လေးခက်ခဲရှိတယ်။သို့တော့ဘယ်လိုပင်ဖြစ်ဖြစ်ဒီလိုကာလတော်တွင်မှာရတပ်ပြည်သူတွေကိုအကကွေပေးရမယ်ဆိုတာကဒါဒီထဲမှာပါဝင်ပတ်သက်နေတဲ့ဒီအဖွဲ့အစည်းတွေရဲ့အတော်ကတော့ရတပ်ပြည်သူတွေကအကကွေပေးရမယ်။ဒီလိုရတပ်ပြည်သူတွေကိုလူသားတိုင်းတပွေအသွင်ပြုမယ်ဆိုလို့ရှိရင်သူပေးတင်ပေးထားရမယ်။ကုန်ကြစည်းကနောက်ပိုင်းကျရင်ကြီးမားမယ်ဆိုတဲ့ဟာကအဖွဲ့အစည်းတည်တည်ကဥဆောင်တဲ့လူတွေသူရဲ့ရေရှည်ကုန်တိတ်ခရေရှည်မှာသူ့အနေနဲ့ဖွဲ့စည်းနေတဲ့ရှင်တန်နေထိုင်နေတဲ့ဓာတ်တွေကိုတဲထွက်ဖို့လိုတယ်ပေါ့လက်ကျွန်တော်တို့စုဝန်ကြီးဌာနအနေနဲ့လက်တော့လက်လန်းမိမှုခက်ခဲတွေတော်တော်ရှိနေတယ
်သူ
တို့ပြည်ထောင်ခိုင်ပြည်မှာဆိုလို့ရှိရင်အရေးမြက်ကန်တလက်လန်းမိမှုကန်တဆက်သူပြောဆိုမှုကန်တတွေရှိနေတဲ့အတွက်ကြောင့်မလို့ညီမျိုးစုံတွေကတော့ကျွန်တော်တို့တည်င်းချက်လက်တွေရယူနိုင်ဖို့အတွက်ကျွန်တော်တို့စူးစမ်း Juza Atoni Hari Shire, Dudo Chenrugaro, Juza Atoni and Nemer Pibu, one and the Kayapa Bukuni, a Yapa Pussy, the Edema Tetewun, Losha Pound, so you know, Mudigal and Metan Yiji.
Okay, okay, now so Nigaro, Diku Yakai Miao Baima, Munetto Miao, Arakato, Ebaga, Tinso Tare, Kulashimale, Ebaga, Piotai, Tema, Di Ruhinya, Mutamidi, Kaling Edit, the Juju, with Jamare Luru, Sasha Vitari Lupio, Tame the Chujaro Le, the Bangladesh Bagu, Papibu, Juza. ဘောနော်ဟိုဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကလည်းအကုန်လုံးရေချောင်းကုန်းချောင်းအကုန်လုံးဒီလမ်းကြောင်းတွေပိတ်ထားတယ်ဆိုတော့ဒီရိုဟင်ဂျာတွေအထူးသဖြင့်အဲ့ဒီရခိုင်မြောက်ပိုင်းမှာပိတ်မိနေတဲ့ရိုဟင်ဂျာတွေအတွက်သူတို့ရင်ဆိုင်နေရတဲ့ဒီဘယ်လိုပြောမလဲဟိုလုံခြုံရေးစားဝတ်နေရေးသူတို့ရဲ့ထွက်ပေါက်ပိတ်နေတဲ့အနေအထားတွေပေါ်မှာဒီနိုင်ငံတကာအဖွဲ့အစည်းမဟုတ်တဲ့ NG က်ပို့ပြီးတော့ထိရောက်တဲ့ဒီထောက်ပံ့ကူညီမှုတွေသူတပြည့်လူသားချင်းစာနာမှုအကူအညီစေဝါတွေရောပါတာပေါ့နော်ဆိုတော့အဲ့ဒါတွေလုပ်ပေးဖို့အတွက်ကိုရောဒီ NUG ဘက်ကအထူးသဖြင့်လူခွင့်ဝင်ကြီးဌာနဘက်ကနေပြီးတော့တိုက်တွန်းဆောင်ရွက်ပေးနေတာမျိုးတွေရှိလားနှိမ့်နှိုင်းဆောင်ရွက်ပေးနေတာမျိုးတွေရှိလား
ကျွန်တော်တို့ဝင်ကြီးဌာနမှာတော့ဒီလူသားစာနာဝင်ကြီးဌာနဆိုတာတသက်ရှိတယ်ပေါ့
သူ
ကတော့ဒီလူသားချင်းစာနာထောက်ထားမှုကိုယ်ရင်ဒီကူညှိနှိုင်းတာဆောင်ရွက်တာကျွန်တော်တို့ဝင်ကြီးဌာနလည်းအဲနိနိကက်ကက်ဆောင်ရွက်တဲ့ဟာတွေရှိတယ်ရခိုင်ပြည်နယ်အရင်နဲ့ပတ်သက်လာတယ်ဆိုလို့ရှိရင်ကျွန်တော်တောက်လျှောက်ဒီတိုင်ကတကဖွဲ့စည်းတွေကုလသမဂ္ဂဖွဲ့စည်းတွေနဲ့ချိတ်ဆက်ပြီးတော့ထိတွေ့မှုတွေလုပ်တိုင်းမှာတော့ဒီလေဆက်ပြတ်ကျော်ပြီးတော့ဒီလူသားချင်းစာနာထောက်ထားမှုကိုယ်ရင်ပြီးနိုင်မှုကိုကျွန်တော်တို့စောင့်ပြီးပြောလေးရှိတယ်ပေါ့အထူးသဖြင့်အဲ့လိုပြီးတဲ့နေရာမှာလည်းပဲဒီနိုင်ငံတကာဖွဲ့စည်းတွေအရက်ဖက်ဖွဲ့စည်းတွေကလက်မိနိုင်မှုကအမှတ်တရအရေးကြီးတယ်အဲ့လိုနည်းမြေစုမှုထားတဲ့ဖွဲ့စည်းတွေကနေတစ်ဆင့်ကျွန်တော်တို့ကသွားမယ်ဆိုလို့ရှိရင်မိကုန်းထုတ်စရာတွေနောက်ပိုင်းကျရင်ရှိလာတယ
်အဲ့
ဒီအတွက်အရက်ဖက်ဖွဲ့စည်းတွေပြည်တွင်းဖွဲ့စည်းတွေနောက်ပြီးတော့ဒီနိုင်ငံတကာဖွဲ့စည်းတွေကုလသမဂ္ဂဖွဲ့စည်းတွေကနေကမကတာဖြူပြီးတော့ဒီဘင်္ဂလားဒေ့ရှ်နောက်ပြီးတော့နည်းမြေစုမှုထားတဲ့သက်ဆိုင်ရာဒီအာရကတက်တော်တို့နဲ့ညှိနှိုင်းဆောင်ရွက်ပြီးတော့နေဆက်ပြတ်ချော်ပြီးတော့ပြီးနိုင်မှသာကျွန်တော်တို့ကအထက်ထဲမှာကြံခဲ့တဲ့ရိုဟင်ဂျာတွေပေါင်းတခြားသောအရသာပြည်သူတွေကသူတို့အသက်ရှင်ဒီ life saving assistant ပေါ့အသက်ရှင်ရက်တည်နိုင်ရဲ့အတွက်ဇီဝလူရဲ့ချက်တွေကိုကျွန်တော်တို့ဇီဝကုသမှုခံယူတာတွေအဲဒါတွေကလည်းမတန်အရေးကြီးတယ်အထူးသဖြင့်မြို့သမီးတွေအသက်ကြီးတွေတွေခလေးတငယ်တွေဆိုလို့ရှိရင်အာဟာရချို့တွေမှုတွေဒီ cross border humanitarian delivery modality ကတော့အခုချိန်မှာအရေးကြီးဆုံးပဲ
ဒါ
ကိုလုပ်တဲ့နေရာမှာလည်းပဲတမတ်တမတ်ကြတဲ့ဒီတွန့်ပြန်ဆောင်ရွက်မှုပုံစံမျိုးဖြစ်ဖို့အရေးကြီးတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုးအချိန်ပေးပြီးတော့ဖြည့်ပေးတဲ့အတွက်ဝန်ကြီးကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဒါကတော့မက်ဆုမွန်ရဲ့ရင်ဂျာရီမျောလင်းတဲ့အစီအစဉ်တင်ဆက်ခဲ့တာပါအခုတော့မြမဒီမိုကရေစီရေးရာအစီအစဉ်ကိုလည်းကြည့်ရအောင်ပါရှင်မြမကောင်းဆောင်တွေပေါ်ထုတ်ပြန်ထားတဲ့အာဂျင်တီးနားတရားရုံးရဲ့ဖန်ဝရန်ကိုပို့ပြီးထိရောက်နိုင်အောင်နိုင်ငံတကာပံ့ပိုးကူညီမှုတွေရဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီအနေနဲ့အခိုင်အမာဆောင်ရွက်ပေးဖို့လိုအပ်ကြောင်းအာဂျင်တီးနားလူခွင့်ရေးရှေ့နေလည်းဖြစ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တောမတ်ကွင်တာနာက VOA ကိုပြောပါတယ်မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကရိုဟင်ဂျာတွေပေါ်လူမျိုးတုံးတစ်ဖြတ်တဲ့အမှုဆွဲချက်တင်ခံထားရတဲ့အာနာသိန်းစစ်ကောင်စီအကြီးအကဲဘိုးချုပ်မှုကြီးမင်းအောင်လှိုင်ကိုအဓိကထားဖန်ရန်ထုတ်လိုက်ကြောင်းကြာသပတေးနေ့ကထုတ်ပြန်တဲ့အာဂျင်တီးနားတရားရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်စစ်ဘက်တာဝန်ရှိသူအယောက်20ကျော်အပါအဝင်2018ခုနှစ်ကသမရဖြစ်တာဝန်ယူခဲ့တဲ့ဦးထင်ကျော်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ပါဝင်ကြောင်းရေးသားထားပါတယ်။အခုလိုအရက်သားခေါင်းဆောင်တွေကိုဖမ်းရမ်းထုတ်တဲ့စီးရင်မှာအာဂျင်တီးနားတရားရုံးကထည့်သွင်းထားတာနဲ့ပတ်သက်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့အာဂျင်တီးနားလူခွင့်ရေးရှင်နီတောမတ်စ်ကင်တာနာကိုဆက်သွယ်မေးမြန်းထားပါတယ်
။ Thank you Mr. Quintana for joining with us. So first of all, ပထမအဦးဆုံးအနေနဲ့အာဂျင်တီးနားတရားရုံးကနေပြီးတော့မြန်မာခေါင်းဆောင်တွေကိုဖမ်းဝရမ်းထုတ်လိုက်တဲ့ကိစ္စမှာအရက်သားခေါင်းဆောင်တွေပါနေတဲ့အကြောင်းရင်းကိုရှင်းပြပေးပါရှင
်။ So this is what's happening here in Argentina in the case.
အာဂျင်တီးနားတရားရုံးကလက်ခံထားတဲ့ရိုဟင်ဂျာအမှုမှာစစ်ဆေးတာဝန်ခံအစိုးရအရှိန်ကတဆင့်အသက်မသေးဘဲလွတ်မြောက်လာခဲ့တဲ့ရိုဟင်ဂျာတွေရဲ့ထွက်ဆိုချက်တွေအပြင် ူလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရန်တရား IIMM ကနေလဲအထောက်အထားအများပြားစာရွက်စာတမ်းတွေကိုလက်ခံရရှိခဲ့ပါတယ်။ဒီအချက်ပေါ်အခြေခံပြီးတော့အစိုးရရှိနေကတရားရုံးကိုမြန်မာကောင်းဆောင်တွေကိုဖန်ဝန်းထုတ်ဖို့လျှောက်ထားခဲ့တာဖြစ်ပါတယ်။ဒီမှုမှာအဓိကအခန်းကဏ္ဍကနေပါဝင်ဆောင်ရွက်နေတဲ့ British အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ BRO UK ကလည်းဖန်ဝန်းထုတ်ဖို့လျှောက်ထားခဲ့ပါတယ်။ဒါပေမဲ့ဒီလျှောက်ထားချက်နှစ်ခုရဲ့အဓိကကွာခြားချက်ကတော့ကျွန်တော်တင်ပြထားတာကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တခြားကုကဲမှုအစင်းစင်မှာရှိတဲ့စစ်ဗိုလ်ချုပ်အရာရှိတွေပဲဖြစ်ပါတယ်။အာဂျင်တီးနားတရားရုံးရဲ့စုံစမ်းစစ်ဆေးမှုအစ်စ်မှာအရသာကောင်းဆောင်တွေကိုပါဖမ်းဝရမ်းထုတ်ဖို့မတင့်တော်ဘူးလို့ကျွန်တော်တို့ကယူဆပါတယ်။ဒါကကျွန်တော်တို့ရဲ့ယက်တီချက်ပါ။ဒါပေမဲ့လည်းအစိုးရရှိနေဘက်ကကွဲပြားတဲ့သဘောထားရှိခဲ့ပါတယ်။သူတို့ရဲ့တင်ပြချက်မှာစစ်တပ်အရာရှိတွေသာမကဘဲဒေါအောင်ဆန်းစုကြည်နဲ့သမရဦးထင်ကျော်တို့လိုအရသာကောင်းဆောင်တွေပါဝင်ခဲ့ပါတယ်အဲ့ဒီနောက်တရားရုံးကနေတောင်းဆိုချက်နှစ်ခုလုံးကိုလက်ခံပြီးအချိန်ယူသုံးသပ်ပြီးတဲ့နောက်ကြာသပတေးနေ့ကထုတ်ပြန်တဲ့ဖမ်းဝရမ်းမှာအရသာကောင်းဆောင်တွေရဲ့အမိတွေကိုပါထည့်သွင်းခဲ့တာပါကျွန်တော်တို့ကတော့အခုချိန်မြန်မာနိုင်ငံမှာစစ်အာဏာသိမ်းထားချိန်ဒေါအောင်ဆန်းစုကြည်တို့အရသာတွေကိုထည့်သွင်းဖို့မတင့်တော်ကြောင်းတင်ပြခဲ့ပေမဲ့ကံမကောင်းစွာနဲ့ပဲတရားရုံးကအစိုးရရှိနေရဲ့တင်သွင်းချက်ဖြစ်တဲ့ဖမ်းဝရမ်းမှာစစ်တပ်အရာရှိတွေသာမကဒေါ်ဆန်းစုကြည်နဲ့သမရဦးထင်ကျော်တို့ကိုလည်းထည့်သွင်းထားတာကိုလက်ခံခဲ့တာဖြစ်ပါတယ်
။ So how many civilian leaders Argentina တရားရုံးကထုတ်တဲ့ဖမ်းဝရမ်းမှာအရသာခေါင်းဆောင်ကဘယ်နှယောက်ပါပါလဲ?
We speak about only two leaders, Aung San Suu Kyi and Tin Kyo. Then there is one
မှာအရသာခေါင်းဆောင်ဆိုရင်နှစ်ဦးပါပါတယ်။ဒေါ်ဆန်းစုကြည်နဲ့သမရဦးထင်ကျော်ပါ။နောက်အရသာကတော့2019ခုနှစ်ကရွှေဂျာလေးကိုစစ်တပ်နိုင်နှင်းတဲ့စစ်ဆေးမှာစစ်တပ်ကိုကူညီဆောင်ရွက်ပေးခဲ့တဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဖြစ်ပါတယ်
။ Why did the court decide ဒီ Argentina တရားရုံးကနေဖမ်းရမ်းထုတ်တဲ့စီးနေမှာဒီစစ်ကောင်းဆောင်နေတာမကောက်ဘောနော်။အရက်သားကောင်းဆောင်တွေကိုဘာကြောင့်ထည့်သွင်းရတာလဲရှင
်။ In our view the file contains a lot of evidence pointing to the military.
အရေမီရှုအရသားတွေကိုဖတ်ဖြတ်မှုနဲ့ပတ်သက်လို့အသက်ရှင်ကြံရည်သူတွေရဲ့ထွက်ဆိုချက်တွေအရာရောတခြားစုံစမ်းစစ်ဆေးချက်တွေအရာပါစစ်တပ်ကပါဝင်ပတ်သက်နေတဲ့ထောက်ထားတွေအများကြီးရှိပါတယ်။ဒါပေမဲ့ရပ်ဖတ်ခေါင်းဆောင်တွေပါပါသလားဆိုတဲ့မေးခွန်းဆိုရင်တော့စစ်တပ်ပါဝင်ပတ်သက်နေတယ်ဆိုတဲ့အဖြေလိုမျိုးပြက်ပြက်သားသားပြောလို့မရပါဘူး။2019ခုနှစ်ကလူမျိုးတုံးသက်ဖြတ်မှုကိုဖြစ်ခဲ့2019ခုနှစ်ကလူမျိုးတုံးသက်ဖြတ်မှုဖြစ်ခဲ့တယ်ဆိုတဲ့အချိန်မှာအရသာအစိုးရကာလဖြစ်နေတော့အာဂျင်တီးနားတရားသူကြီးအမျိုးသမီးဦးဆောင်တဲ့အဖွဲ့ကနေမြန်မာအရက်ဖတ်ခေါင်းဆောင်တွေမှာတာဝန်ရှိမရှိစစ်ဆေးဖို့အချိန်တန်ပြီးဖြစ်တဲ့အတွက်ဖမ်းဝရမ်းစရဲမှာတစ်ခါတည်းထည့်သွင်းဖို့အမိန်ပေးခဲ့တာဖြစ်ပါတယ
် Given the challenges of ဒါဆိုလို့ရှိရင်နိုင်ငံတကာဥပဒေကျင့်သုံးရဒီအာဂျင်တီးနားတရားရုံးကထုတ်ပြန်လိုက်တဲ့ဖမ်းဝရမ်းမှာတွေ့ရတယ်ပေါ့နော်အဓိကအရေးပါတဲ့အချက်တွေကရောဘာတွေလဲရှင
် The first step will beFor the Argentinian court to send a communication to Interpol.
ပထမဆုံးအာဂျင်တီးနားတရားရုံးကနေအင်တာပိုနိုင်ငံတကာရဲတပ်ဖွဲ့ကိုသူတို့ထုတ်ပြန်တဲ့ဖမ်းဝရမ်းပို့ပေးရမှာဖြစ်ပါတယ်။အဲ့နောက်နိုင်ငံတကာမှဒီဖမ်းဝရမ်းနဲ့ပတ်သက်လို့ကူညီဆောင်ရွက်ပေးဖို့အင်တာပိုအဖွဲ့ကတော့မှာဖြစ်ပါတယ်။ဒါမဲ့လည်းနိုင်ငံအသီးသီးကရဲတပ်ဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်မှာဖြစ်တဲ့အတွက်ရှုပ်ထွေးတဲ့လုပ်ငန်းတွေလည်းဖြစ်ပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာစစ်တပ်ကအုပ်ချုပ်နေတော့ဘယ်လိုဖြစ်လာမလဲဆိုတာကိုကျွန်တော်တို့အဖြေမရသေးပါဘူး။နိုင်ငံကအနေနဲ့ဘယ်လိုပူးပေါင်းဆောင်ရွက်မလဲတုံ့ပြန်ကြမလဲဆိုတာကအဓိကကိစ္စဖြစ်နေပါတယ်။ဥရောပသမဂ္ဂ၊ American, Britain နဲ့ ASEAN တို့လိုမိတ်ဖက်အဖွဲ့အစည်းနိုင်ငံတွေစီကပံ့ပိုးကူညီမှုတွေရဖို့ Argentina အနေနဲ့ချဉ်းကပ်ဆောင်ရွက်ဖို့ရှိပါတယ်
။ Given the challenges of the international law, ဒါဆိုလို့ရှိရင်နိုင်ငံတကာဥပဒေကျင့်သုံးရဒီအာဂျင်တီးနားတရားရုံးကထုတ်ပြန်လိုက်တဲ့ဖမ်းရမ်းမှာတွေ့ရတယ်ပေါ့နော်အဓိကအရေးပါတဲ့အချက်တွေကရောဘာတွေလဲရှင
် First let me tell you that this is the first time in history of Burma that the military
ရွန်ဂျာလီနဲ့တခြားတိုင်းဒေသလူငယ်စုတွေအပေါ်ကျူးလွန်တဲ့စစ်တပ်ရဲ့ပြစ်မှုတွေအတွက်နိုင်ငံသားတရားရုံးတရုံးကဆင့်ခေါ်တာဟာမြန်မာနိုင်ငံအတွက်ပထမဆုံးချိန်ဖြစ်ပါတယ်အမှုကိုစစ်ဆေးဖို့တာဝန်ရှိသူတွေကိုဖမ်းဝရမ်းထုတ်လိုက်တဲ့အာဂျင်တီးနားတရားရုံးရဲ့ဆုံးဖြတ်ချက်ဟာဒ တောင်ဝန်ခံမှုနဲ့ပတ်သက်လို့တည်တာထင်ရှားတဲ့အပြောင်းလဲဖြစ်ပြီးတော့တရားမျှတမှုအတွက်နိုင်ငံတကာကပါဝင်ကြိုးပမ်းတဲ့သမိုင်းဝင်ခြေလှမ်းတင်လဲဖြစ်ပါတယ်လွတ်လပ်မြတ်တဲ့တရားရေးလုပ်ငန်းစဉ်တွေပါဝင်တဲ့တမသမတ်ရှိတဲ့နိုင်ငံတကာတရားရုံးတရုံးရဲ့စီရင်ချက်ဟာမြန်မာစစ်ကောင်းဆောင်တွေအနေနဲ့သူတို့ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ယူရမယ်ဆိုတဲ့စံနမူနာတစ်ကိုပြသလိုက်တာလည်းဖြစ်ပါတယ
် Can you discuss the legal basis အဲ့တော့ဒီအနာဂတ်မှာတာဝန်ယူမှုတာဝန်ခံမှုရှိဖို့အတွက်ဆိုလို့ရှိရင်ဒီ conference မှာပါဝင်နေသူတွေနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရဘယ်လိုဖြစ်လာမလဲရှင
် The basis for this decision here I said it before is
တော်တော်ကောင်းနေတယ်ပဲ power ထုတ်ဖို့ဆုံးဖြတ်ချက်ချခဲ့တဲ့အခြေခံအကြောင်းရင်းကတော့ Argentina တရားရုံးနဲ့အစိုးရရှိနေဒီဘက်မှာစူးစောင်းထားတဲ့ပြပြလာတဲ့တပ်တွေထောက်ထားနေရှိနေတာပါဥပမာအဖြစ်အသက်မတည်ပဲလွန်မြောက်ခဲ့တဲ့ Ranger 9ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကနေအာဂျင်တီးနားနိုင်ငံကို2023ခုနှစ်ကရောက်ရှိလာခဲ့ပြီးတရားရုံးမှာကိုယ်တိုင်ထွက်ဆိုနိုင်ခဲ့ကြပါတယ်ဒီလိုထွက်ဆိုချက်တွေကြောင့်နိုင်ငံတကာဖမ်းဝမ်းထုတ်ဖို့အာဂျင်တီးနားတရားသူကြီးတွေအတွက်လုံလောက်တဲ့အကြောင်းရင်းတစ်ခုတည်းဖြစ်ပါတယ်ဒါကအာဂျင်တီးနားတရားရုံးမှာရှိတဲ့များပြားလာတဲ့တပ်တွေအထောက်ထားတွေကဥပမာတစ်ခုဖြစ်ပါတယ်အခြေအမြစ်ရှိရှိနဲ့တရားဥပဒေနဲ့အညီဆောင်ရွက်ခဲ့တဲ့ဆုံးဖြတ်ချက်လည်းဖြစ်ပါတယ်လေးနှစ်ကြာစုံစမ်းပြီးတဲ့နောက်အထူးသဖြင့်စစ်ကောင်းဆောင်တွေမှာတာဝန်ရှိနေတာနဲ့တာဝန်ရှိနေတဲ့အချက်ကိုဘလို့မှရှောင်လွဲလို့မရဘူးဆိုတာတရားသူကြီးတွေကတွေ့မြင်ခဲ့တာလည်းဖြစ်ပါတယ
် So what is the immediate impact on the Myanmar military အဲ့တော့ဒီဖမ်းဝရမ်းကမြန်မာစစ်ကောင်းဆောင်တွေနဲ့စစ်ဖက်အရာရှိတွေပေါ်ကြတော့ဟိုချက်ချင်းပေါ့နော်အကျိုးသက်ရောက်မှုကရောဘလို့ရှိမလဲရှင
် This decision from the Argentinian court will be sent to the Myanmar current
လက်ရှိချိန်မှာတော့အာဂျင်တီးနားတရားရုံးကနေဖမ်းဝမ်းထုတ်လိုက်တယ်ဆိုတဲ့အကြေချက်ကိုမြန်မာစစ်ကောင်စီကိုတရားဝင်ပေးပို့ရမှာဖြစ်ပါတယ်အဲ့ဒါပြီးတာနဲ့စစ်ကောင်စီကဘယ်လိုတုံ့ပြန်မလဲဆိုတာကိုကျွန်တော်တို့မြင်တွေ့ရမှာပါရွန်ဂျာတွေပေါ်တက်ရောက်မှုနဲ့ပတ်သက်လာရင်ဒါဟာသူတို့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ပြည်နှိမ်မှုတွေအတွက်နိုင်ငံတကာကလစ်လူပြုမထားဘူးဆိုတာကိုပြသလိုက်တာဖြစ်ပါတယ်ဒီမှုကိုအာဂျင်တီးနားတရားရုံးကနေလက်ခံကင်တွယ်ဖို့ရွန်ဂျာအဖွဲ့အစည်းတွေကိုယ်တိုင်အခက်ခဲတွေဖြတ်တန်းကြိုးပမ်းခဲ့ကြတာဖြစ်ပါတယ်သူတို့အတွက်ဒါဟာတရားမျှတမှုစီဥတီတဲ့အရေးကြီးတဲ့ပထမခြေလှမ်းပါပဲတာဝန်ခံမှုဆိုတာကိုဖြစ်လာဖို့အတွက်ကြိုးပမ်းတဲ့လုပ်ငန်းစဉ်ဟာရှည်လျားပြီးတော့အောင်မြင်မှုဆုံးရှုံးမှုတွေနဲ့ပြည့်နေတာပါအခုချိန်မှာတရားမျှတမှုအတွက်ခြေလှမ်းစတင်လိုက်တာဖြစ်ပြီးတော့2018ခုနှစ်မှာရွန်ဂျာတွေရင်ဆိုင်ခဲ့ရတဲ့ဆိုးဝါးလာတဲ့အဖြစ်အပျက်တွေအတွက်တရားမျှတမှုရဖို့အားဖြည့်ပေးလိုက်တာဖြစ်ပါတယ
် What role did you play in initiating အခုလိုအာဂျင်တီးနားတရားရုံးကနေပြီးတော့ရိုဟင်ဂျာအမှုကိုကင်တွယ်စစ်ဆေးဖို့ဆုံးဖြတ်ခဲ့ရမှာဒီမစ္စတာကင်တာနာကဘယ်အခန်းကဏ္ဍကနေပြီးတော့ပါဝင်ခဲ့တယ်လဲနောက်ပြီးတော့ဘလို့စိန်ခေါ်မှုဘလို့အခက်ခဲတွေရင်ဆိုင်ခဲ့ရလဲရှင
် Cabin the legal representative of the Burmese Rohingya organization UK
ရိုဟင်ဂျာမြန်မာရိုဟင်ဂျာအဖွဲ့ရဲ့ဥပဒေစိုးစောင်အနေနဲ့2019ခုနှစ်ကအာဂျင်တီးနားတရားရုံးမှာအမှုတိုင်ကြားချက်ကိုကျွန်တော်တင်သွင်းခဲ့ပါတယ်အဲ့ဒီချိန်ကစပြီးဥရရေးရနဲ့ပတ်သက်လို့ကျွန်တော်မမောမပန်းလှုပ်ဆောင်ခဲ့သလိုအထောက်အထားများပြားကိုလည်းမိဖက်ဖွဲ့စည်းတွေနဲ့ညီနိုင်ဆောင်ရွက်ခဲ့ပါတယ်။ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကိုအတိမတ်ပြုခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဌာနအနေနဲ့အာဂျင်တီးနားတရားရုံးနဲ့ဥပပေါင်းဆောင်ရွက်ဖို့အတွက်လည်းကျွန်တော်တို့ကြိုးပမ်းခဲ့ပါတယ်။အခုလိုကိစ္စရဲ့မြို့မှာနိုင်ငံတကာနဲ့အစိုးရမဟုတ်တဲ့ဖွဲ့စည်းတွေပူးပေါင်းဆောင်ရွက်မှုလိုအပ်ပါတယ်။ဒီနေရာမှာရှုပ်ထွေးပြီးတော့စိန်ခေါ်မှုခက်ခဲရှိပေမဲ့လည်းအခုခါမှာရလတ်တွေကိုကျွန်တော်တို့မြင်တွေ့ခဲ့ရပါပြီ။ရင်းကြရီအတွက်ဥရေကြောင်းရအရှိနေဖြစ်ဒီအောင်မြင်မှုအတွက်ဂုဏ်ယူမိပါတယ
် What are the next steps in this case and what action အခုလိုဒီဖမ်းဝရမ်းထုတ်ပြီးတဲ့အခါမှာနောက်တစ်ဆင့်ကရောဘာဆက်လုပ်မလဲရှင်ဒီဖမ်းဝရမ်းကိုအသက်ဝင်ဖို့နိုင်ငံတကာအတိုင်းအဝိုင်းကဘယ်လိုအရေးယူမှုတွေရောလောက်ဆောင်နိုင်မလဲရှင
် A very specific expectation that we have isthat the United Nations Human Rights Council which is the body
ကမျှော်လင့်တာကတော့ရွန်ဂျာအကြက်တဲနဲ့မြန်မာစစ်ရာဇဝတ်မှုတွေကိုကိုင်တွယ်ဖြေရှင်းနေတဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီအနေနဲ့အာဂျင်တီးနားတရားရုံးရဲ့ဖမ်းဝရမ်းဆုံးဖြတ်ချက်ကိုသူတို့ရဲ့လုပ်ငန်းစဉ်မှာပေါင်းစပ်ထည့်သွင်းဖို့ဖြစ်ပါတယ်ဒီဖမ်းဝရမ်းကိုအကောင့်ထဲပို့ဖို့အတွက်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မှာထည့်သွင်းရမှာဖြစ်ပါတယ်လက်တွေ့အကောင့်ထဲပေါ်လာဖို့ကုလသမဂ္ဂအနေနဲ့ပုံမတက်ကြွတဲ့အခန်းကဏ္ဍကနေပါဝင်ဖို့လိုပါတယ်အာဂျင်တီးနားတရားရုံးကလက်ခံထားတဲ့ရီရိုဟင်ဂျာအမှုကို IIMM ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာရန်ရအဖွဲ့ကထောက်ခံထားပြီးတော့ရေးကြီးတဲ့အချက်လက်တွေကိုလည်း ပံ့ပိုးပေးနေပါတယ်အခုဖန်ဝရပြန်ထားရမှာဖွဲ့ဝင်နိုင်ငံတွေကိုကူညီပေးဖို့ကုလသမဂ္ဂရဲ့ခိုင်မာတဲ့နိုင်ငံရေးကတိကဝတ်တစ်ခုလိုအပ်နေပါတယ
်မြန်မာဒီမိုကရေစီရေးအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင
်ဗီဒီယိုအစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်တနင်္ဂနွေညတန်း VOA မြန်မာပိုင်းစီစဉ်ကိုဆက်ပြီးတော့တင်ဆက်နေပါတယ်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းစီစဉ်ကိုကြည့်ရအောင်ပါရှင်သမရထရန့်ဒုတိယသက်တမ်းစတင်ချိန်မှာအမေရိကန်ပြည်တွင်းရေးရောနိုင်ငံခြားရေးမူဝါဒတွေပါရုတ်တရက်ပြောင်းလဲသွားပါတယ်ဒီလိုအခြေအနေတွေကြောင့်မြန်မာတော်လှန်ရေးဟာနိုင်ငံတကာအထူးသဖြင့်အနောက်အုပ်စုနိုင်ငံကြီးတွေရဲ့ထိရောက်တဲ့အကူအညီရဖို့မလွယ်တော့ပါဘူး။ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါတယ်ရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကပြည်တွင်းစစ်အလားအလာပေါ်တည်နေတဲ့မြန်မာနိုင်ငံရဲ့ကံကြမ္မာနဲ့အနာဂတ်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။မြန်မာနိုင်ငံရဲ့ကံကြမ္မာနဲ့အနာဂတ်ဟာပြည်တွင်းစစ်အလားအလာပေါ်မှာသာမူတည်နေတဲ့သဘောရှိတယ်လို့ပမောက္ခတီတီနံပေါင်စုဒီရက်ကကောက်ချက်ချပါတယ်။သူဆိုလိုတာကတော့ပြည်တွင်းစစ်အနိုင်ရှုံးတနည်းအားဖြင့်တော်လိုင်းရေးအောင်မြင်ဖို့ဆိုရင်ပြည်ပနိုင်ငံတွေကိုအားကိုးနေလို့မရဘူးပြည်တွင်းမှာစစ်နိုင်တက်ရေးကသာအခရာဖြစ်တယ်လို့ဆိုလိုတာပါမြန်မာပြည်တွင်းစစ်၄နှစ်အကြာဆိုတဲ့ဆောင်းပါးမှာပမောက္ခတီတီနံပေါင်စုဒီရက်ကရေးသားထားတာပါအဲ့ဒီဆောင်းပါးကတော့ Bangkok Post သတင်းစာမှာဖေဖော်ဝါရီ3ရက်နေ့ကဖော်ပြခဲ့တာဖြစ်ပါတယ်ဒေါ်နယ်ထရန့်ရဲ့ဒုတိယအကြိမ်သမ္မတသက်တမ်းစတင်ချိန်မှာအမေရိကန်ပြည်တွင်းရေးနဲ့အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒတွေရုတ်တရက်အပြောင်းလဲတွေရှိလာတယ်။ယူကရိန်းစစ်ပွဲကြောင့်ဥရောပသမဂ္ဂဟာလည်းရုရှားရဲ့ချင်းကြောက်ချင်းကိုခံနေရတယ်။ဂျပန်ဟာလည်းသူ့ပြည်တွင်းနိုင်ငံရေးနော်မှာနစ်နေတယ်။ဒါကြောင့်မြန်မာဒေါ်လာရေးဟာအမေရိကန်ဥရောပသမဂ္ဂဂျပန်တို့ရဲ့ထိရောက်တဲ့အကူအညီတွေမရနိုင်တဲ့အတွက်မြန်မာနိုင်ငံရဲ့ကံကြမ္မာနဲ့အနာဂတ်ဟာပြည်တွင်းစစ်ပေါ်မှာသာမူတည်နေတယ်လို့စောင်းမရှင်ပမောက္ခတီတီနံပေါင်စုဒီရက်ကကောက်ချက်ချရေးသားထားတာဖြစ်ပါတယ်။ဒါအပြင်တရုတ်ရဲ့ဩစာချဲ့ထွင်မှုနဲ့အာဆီယံတို့ရဲ့အာထုံးမှုတွေကတော့မြမအနာဂတ်ပေါ်မှာအကန့်အသတ်နဲ့သာအကျိုးသက်ရောက်မှုရှိနိုင်တယ်။သူ့သဘောနဲ့သူအာဏာသိမ်းပြီးပြဿနာကိုစတင်ဖန်တီးခဲ့တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတော့တရုတ်ကဆက်လက်ရှိစေခြင်းဟာမတူဘူးလို့လည်းပမောက္ခတီတီနံပေါင်စုဒီရက်ကဆောင်းပါးမှာဆက်လက်ရေးသားထားတာတွေ့ရပါတယ်။ပြည်သူ့စန္ဒာနဲ့ရွေးကောက်တင်မြှောက်ထားတဲ့ NLD အစိုးရထံကနေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကောင်းဆောင်နဲ့စစ်တပ်ကအာဏာသိမ်းခဲ့တာ၄နှစ်တင်းတင်းရှိခဲ့ပါပြီစစ်တပ်ကအာဏာသိမ်းတာ၄နှစ်ရှိချိန်မှာတော့ပြည်တွင်းစစ်ပုံမှုပြင်းထန်လာပြီးနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးကဏ္ဍအသီးသီးမှာဘယ်ကဏ္ဍကိုပဲကြည့်ကြည့်အဖက်ဖက်ကယိုယွင်းကြဆင်းနေတာကိုတွေ့ကြရမှာဖြစ်ပါတယ်ရုပ်စွာဆုံးလျှက်စစ်မီတောင်မှန်မှန်မပေးနိုင်တော့တဲ့အခြေအနေပါလျှက်စစ်တာအထုတ်လုပ်မှုကိန်းကနန်းတွေကိုပဲကြည့်ကြရအောင်ပါ2021စစ်တပ်ကအာဏာသိမ်းချိန်မှာလျှက်စစ်တာအထုတ်လုပ်မှုဟာတရက်ကိုမဂါဝတ် 3,600 ရှိခဲ့ပါတယ်။2025ဇန်နဝါရီမှာလျှက်စစ်တာအထုတ်လုပ်မှုကတရက်မဂါဝတ် 1,900 ခန့်သာထုတ်လုပ်နိုင်ပါတော့တယ်။စီးပွားရေးတိုးတက်နှုန်းဟာလည်း2019 NLD အစိုးရလက်ထက်မှာ900ခန့်လို့ရှိခဲ့ရာကနေစစ်ကောင်စီလက်ထက်2025မှာစီးပွားရေးတိုးတက်နှုန်းဟာ100ခန့်နှုန်းတောင်အနိုင်နိုင်ဖြစ်နေတာကိုတွေ့ကြရမှာပါ။ကုန်ပစ္စည်းတွေရှားပါပြီးကုန်စည်နှုန်းတွေ၄-၅ဆတက်လာတာပြည်သူတွေနေ့စဉ်ကြုံတွေ့နေရတဲ့ဘဝပါ။စစ်ကောင်စီဟာနေဆက်ကုန်သွယ်ရေးရဲ့60ရာခိုင်နှုန်းကိုဆုံးကျုံခဲ့ရတယ်။ဒါအပြင်စစ်ကောင်စီဟာနိုင်ငံနယ်မြေရဲ့3ပုံ2ပုံကိုသာထိန်းချုပ်ထားနိုင်ပါတော့တယ်။ပြောရရင်စစ်ကောင်စီလက်အောက်ကပြည်သူတွေဟာအနေကျအသေးကျဘဝတွေပါ။အခုနောက်ဆုံးစစ်မှုထမ်းဥပဒေရဲ့နှိပ်စက်မှုကလူဒန်းစားအသီးသီးကိုကြီးလန့်စားစားဖြစ်စီပြန်ပါလေပြည်သူတွေအတွက်ကတော့တကယ့်ကိုမွေးပူရကင်းမောက်လို့ဆိုရမှာပါ စစ်ကောင်စီဟာဒီလိုဘေးကျန်နေကြအနေထားကနေရုန်းထွက်နိုင်မလားသူ့ရဲ့ထွက်ပေါက်ကဘာလဲနိုင်ငံရေးလေးလာသူတွေကတော့ရွေးကောက်ပွဲဟာနိုင်ငံရေးထွက်ပေါက်လို့စစ်ကောင်စီကမျှော်လင့်ထားပုံရတယ်စစ်မှုထမ်းဥပဒေအရစစ်သားတပ်တွေအတင်းအဓမ္မစုဆောင်းပြီးစစ်တိုက်ခိုင်းခြင်းကသူတို့အနေထားကိုထိန်းထားနိုင်မယ်လို့တွက်ထားပုံရတယ်လို့လည်းယူဆကြပါတယ်တကယ်လက်တွေ့မှာတော့စစ်ကောင်စီဟာတိုင်းသားအင်အားစု EAO တွေနဲ့တော်လိုင်းတပ်ဖွဲ့တွေတိမ့်ပိုက်ထားတဲ့နယ်မြေတွေပြန်ရအောင်တိုက်နိုင်ဖို့ဝေးစွာတိုက်ပွဲတွေဆက်တိုက်ချုံးနေတဲ့သတင်းတွေကိုပဲတွေ့ကြရမှာဖြစ်ပါတယ်ရွေးကောက်ပွဲဟာလည်းပထမတော့2025နိုဝင်ဘာမှာကျင်းပမလို့လို့နဲ့အခုချိန်မှာတော့စစ်ကောင်စီဥက္ကဋ္ဌကိုယ်တိုင်ကရွေးကောက်ပွဲပြုလုပ်ဖို့အခြေအနေမပေးသေးဘူးဆိုတာဝန်ခံလာပြီးရွေးကောက်ပွဲကို2026မှာလုပ်မယ်လို့လေသံပစ်လာတာတွေ့ရပါတယ်ဒီလိုအခြေအနေမှာစစ်ကောင်စီဟာသူ့တပ်တန်းကိုဆွဲဆန့်ဖို့အရေးပေါ်ကာလကိုရှစ်ကြိမ်မြောက်တက်တန်းတိုးခဲ့တာတွေ့ရပါတယ်။ပမောက္ခတီတီနံပေါင်စုတီရက်ကတော့မြမအရေးကိုတရုတ်ကလွဲလို့နိုင်ငံတကာအထူးသဖြင့်အနောက်အုပ်စုနိုင်ငံကြီးတွေကစိတ်ဝင်စားဘူး။အာယုံမဆိုင်ဘူး။ဒါကြောင့်မြန်မာနိုင်ငံရဲ့ကံကြမ္မာနဲ့အနာဂတ်ဟာပြည်တွင်းစစ်အလားအလာပေါ်မှာသာမူတည်တယ်လို့မှတ်ချက်ပြီးဟောကိန်းထုတ်ပါတယ်။တနည်းအားဖြင့်အနာဂတ်မြန်မာနိုင်ငံဟာစစ်ကောင်စီနဲ့စစ်ကောင်စီကိုဆန့်ကျင်တော်လှန်နေတဲ့အင်အားစုတွေဘယ်သူကအားတာမလဲ။ဘယ်သူကအနိုင်ရမလဲဆိုတဲ့အပေါ်မှာတည်တယ်လို့ဆိုလိုတာဖြစ်ပါတယ်။တော်လိုင်းရေးအရွေးအကိုကြည့်ရင်တော်လိုင်းရေးအင်အားစုတွေကအားတာနေတာတွေ့ရတယ်။စစ်ကောင်စီဟာ၄နှစ်အတွင်းမှာ NUG ဥဆောင်တဲ့ PDF တွေနဲ့ EAO တွေထံကိုနယ်မြေတွေလက်လွတ်ဆုံးချုံခဲ့ရတာကတော့ရှင်းပါတယ်လို့လည်းတီတီနံပေါင်စုဒီရက်ကထောက်ပြထားပါတယ်။စစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်နေတဲ့အထက်မှာ AA ဟာအထီးရောက်ဆုံးတိုက်ခိုက်နိုင်တဲ့အင်အားစုဖြစ်လာတာတွေ့ရတယ်။ဒီလို EAO တွေအင်အားကြီးထွားလာတာနဲ့အတူ NUG ရဲ့ PDF တွေဟာလည်း EAO တွေနဲ့တပြေးညီအချိန်မြင့်ဖို့လိုအပ်တယ်။ PDF တွေကိုပေါင်းစည်းပြီး EAO တွေလိုတစုတစည်းတဲ့သောအမိန့်ပေးစနစ်ဖြစ်အောင်လုပ်ဖို့လိုအပ်နေတယ်။လောလောဆယ် NUG ကို NLD မျိုးဆက်လူဟောင်းတွေကဦးဆောင်နေတယ်။ NUG ကိုစွန့်ညီထက်မြက်ပြီးပုံမထီရောက်တဲ့ဆွဲဆောင်နိုင်စွမ်းရှိတဲ့လူသစ်တွေနဲ့အများဆုံးပြန်လည်ဖွဲ့စည်းဖို့လိုအပ်နေပြီလို့လဲပမောက္ခတီတီနံပေါင်စုဒီရက်ကထောက်ပြရေးသားထားပါတယ်။ဒေါ်လာရင်းနဲ့ပတ်သက်ပြီးဆောင်းပါးရဲ့အဆုံးသတ်မှာတော့ဒီနှစ်အတွင်းမှာအဆုံးသတ်တိုက်ပွဲအတွက်ဒေါ်လာရင်းအင်အားစုတွေရဲ့တက်ကြွတဲ့လှုပ်ရှားမှုတွေမြင်တွေ့ရနိုင်တယ်။ဒါ့ပြင်တရုတ်ဩဇာနဲ့ကင်းလွတ်တဲ့ဒေါ်လာရင်းအင်အားစုတွေကိုအမေရိကန်ကသာထောက်ပံ့မှုတွေရုပ်သိမ်းခဲ့မယ်ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ဟာတရုတ်လက်ထက်ကျရောက်သွားနိုင်တယ်လို့ပမောက္ခတီတီနံပေါင်စုဒီရက်ကသတိပေးရေးသားထားပါတယ်။ပမောက္ခတီတီနံပေါင်စုဒီရက်ရဲ့ထောက်ပြချက်တွေထဲမှာ NUG ကိုအများဆုံးပြန်လည်ဖွဲ့စည်းဖို့အကြံပြုတိုက်တွန်းထားတာတွေ့ရပါတယ်။ NUG ဝန်ကြီးချုပ်မန်ဝင်းခိုင်တန်းကလည်းအပြောင်းလဲကိုရဲရဲဝံ့ဝံ့လုပ်မယ်လို့ပြောကြားထားတာရှိပါတယ်။တကယ်ပဲလိုအပ်ချက်နဲ့အညီ NUG ကိုကြစ်လစ်ပြီးစွမ်းဆောင်ရည်ရှိတဲ့တော်လိုင်းအစိုးရဖြစ်အောင်ပြုပြင်ဖွဲ့စည်းနိုင်မလား။ဒါမှမဟုတ်ဝေဖန်မှုတွေကြောင့်မြေကမတ်တအပြောင်းလဲလုံမှလားဆိုတာကတော့စောင့်ကြည့်ကြရမှာပါ NUG ကာကွယ်ရေးဝန်ကြီးဦးရီမွန်ကတော့အရေးကြီးတာကကျွန်တော်တို့တော်လိုင်းအင်အားစုတွေဘယ်လောက်ညီတယ်လဲဘယ်လောက်တပြိုင်တည်းယုံနိုင်တယ်လဲဒီစွမ်းဆောင်မှုကပဲတော်လိုင်းရဲ့အဆုံးပြဖြစ်ပါလိမ့်မယ်လို့ယူဆတဲ့အကြောင်း CRPH Support Group Norway ကပြုလုပ်တဲ့ຫນွေဦးတော်လိုင်းဥရောပစကားဝိုင်းမှာပြောကြားသွားခဲ့တာတွေ့ရပါတယ်ခင်ဗျာ
သမရှင်ပြည်တွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာအခုတော့ဒီတစ်ပတ်မှာ ISP မြန်မာရဲ့အစီအစဉ်မှာဘာတွေကြည့်ရှုနားဆင်ရမလဲဆိုတာကြည့်ရအောင်ပါ။ထိုင်းမြန်မာနယ်စပ်မှာကြားဖြန့်တိုက်ဖျက်ရေးအတွက်တရုတ်နဲ့ထိုင်းနိုင်ငံတို့ကအာရုံစိုက်လာပါတယ်။ကြားဖြန့်လုပ်ငန်းတွေနှိမ်နှင်းဖို့အတွက်လည်းနှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးခဲ့ကြတာပါ။ဒီတစ်ပတ် ISP မြန်မာရဲ့မြင်ကွင်းကျင်မှတ်စုအစီအစဉ်မှာတင်ဆက်ထားပါရရှင်။
မြန်မာနယ်စပ်ကကြားဖြန့်လုပ်ငန်းတွေကိုနှိမ်နင်းဖို့ထိုင်းအစိုးရကအာရုံစိုက်လာတဲ့အချိန်မှာအစိုးရတွင်အားပြိုင်မှုတွေလည်းရှိခဲ့ပါတယ်ကြားဖြန့်လုပ်ငန်းတွေနဲ့ပတ်သက်ပြီးထိုင်းခရီးသွားလုပ်ငန်းအတွက်စိုးရိမ်စရာတွေဖြစ်လာပါတယ်ထိုင်းဝန်ကြီးချုပ်နဲ့ တရုတ်သမ္မတရှီကျင့်ဖင်တို့တွေ့ပြီးဒီကိစ္စကိုအလေးပေးဆွေးနွေးခဲ့ပါသေးတယ်။ထိုင်းမြန်မာနယ်စပ်မှာတရုတ်ရုပ်ရှင်တရုတ်ဆောင်တူလူကုန်ကူးခံရတာကနေအခုလိုဖြစ်လာစေတာပါ။ဒီနောက်တော့နယ်စပ်လုံခြုံရေးကိုထိုင်းအစိုးရတင်းကြပ်လိုက်ပါတယ်။မြောက်ရီဘက်ကိုပေးနေတဲ့ရက်စက်မီလောင်စာဆီနဲ့အင်တာနက်တွေကိုလည်းဖြတ်ခဲ့ပါတယ်။စစ်ကောင်စီနဲ့ကရင်နယ်ခြားစောက်တပ် BGF တို့ကတော့ကြားဖြန့်လုပ်ငန်းတွေနဲ့ပတ်သက်မှုမရှိဘူးလို့ငြင်းဆန်ထားကြပါတယ်။ဒါပေမဲ့စစ်စင်ရေးတစ်တုံညာနှစ်ခုလုံးကလိုမျိုးကြားဖြန့်နှိမ်နှင်းရေးကောင်းစဉ်အောက်မှာကိုကံမိသားစု၄ခုခြေမုံခံခဲ့ရတယ်လို့မျိုးကြုံလာရမှာကိုလည်းစိုးရိမ်ကြပါတယ်။ဒါကြောင့်လေလူကုန်ကူးခံရတဲ့နိုင်ငံခြားသားတွေကိုလည်းပြန်လွှဲပေးနေပါတယ်။ဒါအပြင်ကြားဖြန့်တိုက်ဖြတ်ရေးအတွက်အထူးအဖွဲ့တစ်ခုဖွဲ့စည်းမယ်လို့လည်း BGF ကထုတ်ပြန်ခဲ့ပါသေးတယ်။ကြားဖြန့်တိုက်ဖြတ်ရေးကိုအာယုံစိုက်လာကြပြီမဲ့အမြင့်ပြတ်ဖို့တော့မလွယ်ကူသေးပါဘူးလက်ရှိမှာတော့ကြားဖြန့်လုပ်ငန်းတွေကိုပိတ်တာတွေဘက်အသီးသီးကလှုပ်လာကြပါတယ်ကြားဖြန့်လုပ်ငန်းတွေမှာဖန်ဆီးခံရသူတွေကိုလည်းပြန်ကယ်ထုတ်နေပါတယ်ဒါပေမဲ့ကြားဖြန့်လုပ်ငန်းတွေအမြင့်ပြတ်ဖို့ကမလွယ်ကူပါဘူးကြားဖြန့်လုပ်ငန်းတွေဟာအာဆီယံဒေသတွေမှာပုံစံအမျိုးမျိုးနဲ့ချိတ်ဆက်တည်ရှိနေကြတာပါဒေသတွေကွန်ရက်တစ်ခုလုံးကိုမဖြည့်ရှင်းနိုင်ရင်အသွင်တစ်မျိုးနဲ့ပြန်ပေါ်လာနိုင်မှာသေးတယ
် ISP မြန်မာရဲ့မြင်ကွင်းကျေမှတ်စုအစီအစဉ်မှာအခုဆက်ပြီးတော့တင်ဆက်မယ့်မြန်မာပြည်ကပေးစာကဏ္ဍမှာတော့မအေးတန်နာကျော်ပါရီပြောပြမလဲဆိုတာကြည့်ကြရအောင်ပါရှင
်ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။မင်္ဂလာပါလို့ VOA ပဲမင်းစ်ဝိုင်းတော်သားတွေအားလုံးကိုနှုတ်ခွန်းဆက်ပါတယ်။ VOA ရဲ့သတင်းတင်ဆက်မှုတွေကိုပြည်ပထိုင်းနိုင်ငံကနေပြီးတော့အစဉ်တစိုက်ကြည့်ရှုနားထောင်နေပါတယ်လို့မြင့်မွန်မြင့်သာဆိုတဲ့သောရရှင်ရေးလာပါတယ်ရှင်။ဟုတ်ကဲ့ကျေးဇူးအထူးပါနော်။ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်။ဖေနီဆိုတဲ့သောရရှင်ကမြန်မာနိုင်ငံစကိုင်းတိုင်းဒေသကြီးနာခကိုပိုင်အုပ်ချုပ်ခွင့်ဒေတာကနေပြော VOA News ကိုအမြဲတမ်းနားထောင်နေပါတယ်ခင်ဗျာတဲ့စာလို့လေးရေးလာပါတယ်ဟုတ်ကဲ့ကျေးဇူးအထူးပါနော်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ် VOA အစီအစဉ်တစ်ခုထုတ်လွှင့်ပေးပါဆိုပြီးရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်ရှင
်မင်္ဂလာပါ VOA ကျွန်တော်ကတော့စနေသားအရွယ်ကနေချင်းတောင်မှရေဒီယိုကနေ VOA ကိုနားထောင်လာခဲ့ပြီး2012ကစပြီးဒီနေ့အထိ Facebook စာမျက်နှာကနေနေ့စဉ်မပြတ်ကြည့်ရှုခွင့်ရလို့ VOA ကိုအထူးကျေးဇူးတင်ရှိပါတယ်။တခုလေးတောင်းဆိုခွင့်ပြုပေးပါ VOA ရေ။အရင်ကမီးလောင်လေပြင်းတိုက်ခတ်မှုတန်ခံနိုင်ရန်မြေသားနဲ့ဆောက်လုပ်တဲ့အိမ်တွေအကြောင်း VOA ကတင်ဆက်ပေးခဲ့လို့သိရှိခဲ့ရပါတယ်။အခုလဲရေကြီးမြေပြိုတန်နဲ့လေဆင်နှမောင်းရိုက်ခတ်တန်တွေကိုအဆောက်အအုံနည်းပညာလေးများရှိခဲ့ရင်ပြဝေပေးဖို့ VOA ကိုလေးစားစွာတောင်းဆိုချင်ပါတယ်
။သိပ္ပံနဲ့နည်းပညာအစီအစဉ်မှာထုတ်လွှင့်ပေးသွားတာချင်ပါတယ်။သိပ္ပံနဲ့နည်းပညာအစီအစဉ်တင်ဆက်ပေးတဲ့ Anti Docking မျိုးသက်ကိုတည်စားလေးပြလိုက်ပါရနော်။အလင်းသိရင်သိတယ်လို့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ရှင်။ဒီမှာသောရရှင်နေမေးခွန်းလေးတွေမေးထားတာဖြေကြားပေးကြပါလိမ့်။သောရရှင်ဦးဝင်းမြင့်က
မင်္ဂလာပါ။အခု48ဆက်မြောက်တမရထရန့်အပါဝင် Republican နဲ့ Democratic သမ္မတတွေဘယ်ပါတီကများတယ်ပထမဒုတိယကမ္ဘာစစ်အပအဝင်ဘယ်ပါတီရဲ့သမ္မတတွေလက်ထက်မှာစစ်ပွဲကြီးတွေဆင်နွှဲတယ်ဥပမာ Afghanistan Iraq တို့ကိုဝင်တိုက်တယ်လို့ဒါတွေကိုပြန်ကြည့်ပြီးတော့အခု Trump လက်ထက်ဖြစ်လာနိုင်တဲ့စစ်ပွဲတွေကိုလည်းသုံးသပ်ပြန်ကြားပေးပါလို့တောင်းဆိုချင်ပါတယ် VW1 ဒေါ်သားများပျော်ရွှင်ချမ်းမြေ့ကြပါစေဗျာ
ဟုတ်ကဲ့ပါအမေရိကန်ပြည်အောင်စုသမ္မတတွေထဲမှာတော့ Democratic Party က19ဦး Republican Party က19ဦးကျန်တာတွေကတခြားရှေးခေတ်ကပါတီကဖြစ်ပါတယ်ဒီထဲမှာသရရှင်ဒုတိယမေးထားတဲ့အဓိကစစ်ပွဲကြီးတွေဘယ်သမ္မတတွေဘယ်ပါတီတွေလက်ထက်မှာဖြစ်ခဲ့လဲဆိုရင်တော့ Democratic Party သမ္မတလက်ထက်တွေကစစ်ပွဲတွေကိုပြောမယ်ဆိုရင်သမ္မတ Wilson လက်ထက်မှာပထမကမ္ဘာစစ်နောက်ပြီးတော့သမ္မတ Roosevelt လက်ထက်မှာဒုတိယကမ္ဘာစစ်သမ္မတ Truman လက်ထက်မှာကိုရီးယားစစ်ပွဲနောက်ပြီးတော့သမ္မတ Johnson လက်ထက်မှာ Vietnam စစ်ပွဲနဲ့နောက်ပြီးတော့သမ္မတ Jimmy Carter လက်ထက်မှာစစ်အေးတိုက်ပွဲဖြစ်ပါတယ် Republican Party သမ္မတတွေလက်ထက်ကစစ်ပွဲတွေဆိုရင်တော့ George H.W. Bush လက်ထက်မှာတော့ပင်လယ်ကွေ့စစ်ပွဲဖြစ်ပြီးတော့သူ့ရဲ့သားဖြစ်တဲ့သမ္မတ George W. Bush လက်ထက်မှာတော့ Afghanistan စစ်ပွဲနဲ့ Iraq စစ်ပွဲတွေဖြစ်ပါတယ်ရှင်ဒီပါတီနှစ်ခုလုံးကသမ္မတတွေကအဓိကစစ်ပွဲကြီးမှာပါဝင်ခဲ့ကြတာပါအနာဂတ်စစ်ပွဲတွေနဲ့ပတ်သက်ရင်တော့သတင်းတွေထွက်လာမှာပဲသုံးသက်ချက်တွေထွက်လာမှာမလို့ကျွန်တော်တို့ view တွေသတင်းတွေကိုစောင့်မျှော်နားဆင်ပါလို့အကြံပြုချင်ပါတယ်နော်နောက်ထပ်သရရှင်တယောက်မေးတဲ့မေးခွန်းကိုလည်းဖြေကြားပေးချင်ပါတယ်သူကတမရတက်တန်းနဲ့ပတ်သက်ပြီးတော့မေးလာတာဖြစ်ပါတယ်
55ရောင်မြောက်တမရဟာတက်တန်းတစ်ခုကျော်ပြီးတော့နောက်တစ်ခေါက်48ရောင်မြောက်တမရအဖြစ်ပြန်အရွေးချက်ခံရပြီးရင်နောက်လာမယ့်48ရောက်မြောက်သမရတက်တန်းအတွက်တတိယအကြိမ်သမရပြခွင့်ပြန်အရွေးချယ်ခံပိုင်ခွင့်အခြေခံဥပဒေမှာပြဋ္ဌာန်းထားခဲ့တာရှိပါသလားခင်ဗ
ျဟုတ်ကဲ့အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်22အရဆိုရင်တော့သမရတစ်ယောက်ကအများဆုံး2ကြိမ်စုစုပေါင်း8နှစ်ပဲတာဝန်ထမ်းဆောင်ခွင့်ရှိတာပါအဲ့2ကြိမ်တာဝန်ထမ်းဆောင်တဲ့အခါမှာလဲဇက်တိုက်ပဲဖြစ်ဖြစ်ဇက်တိုက်မဖြစ်ဘဲနဲ့နောက်တော့မှပဲပြန်ပြီးတော့အရွေးခံရလို့တာဝန်ထမ်းဆောင်ရင်ပဲဖြစ်ဖြစ်ထမ်းဆောင်ခွင့်ရှိပါတယ်သမ္မတ Trump က2019-2021အထိတစ်ကြိမ်တာဝန်ထမ်းဆောင်သွားပြီမလို့အခု2025ကနေပြီးတော့2029အထိတာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။သူကဒီမှာဆိုရင်သူ့ရဲ့သမ္မတတာဝန်ထမ်းဆောင်နေတဲ့တက်တန်း2ကြိမ်ပြည့်သွားပြီမလို့နောက်ထပ်တစ်ခေါက်ဒုတိယတက်တန်းအတွက်ရှင်ပြိုင်ခွင့်လုံးဝမရှိတော့ပါဘူးနော်။ဒီတော့2028မှာကျင်းပမယ်သမ္မတရွေးကောက်ပွဲမှာသမ္မတ Trump ထပ်ပြီးဝင်ပြိုင်လို့ရတော့မှာမဟုတ်ပါဘူးရှင်။မနက်ကမှပြည်သူတွေကိုလေကြောင်းကတိုက်ခိုက်မှုတွေမလုပ်အောင်လို့စစ်တပ်လက်ထက်ကိုလေရင်စီနဲ့လမ်းတွေမရဖို့ကုလသမဂ္ဂကမှလှုံ့ဆော်ကြိုးပမ်းတာနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ကတော့
အဓိကကတော့ကုလနဲ့နိုင်ငံတကာကမြမအရေးမှာကင်တွဲဖြည့်ရှင်းမှုတွေမထီရောက်ပဲနှောင့်နှေးကြံ့ကြာမှုတွေကြောင့်ပါလေရင်စီနဲ့လက်နက်ကိုဆက်ရနာရှင်စီရောက်နေလို့မြမပြည်သူကလေးတငယ်ပါမကျန်လူနေတွေဘာသာရေးစာဦးတွေစာတင်ကျောင်းဆေးရုံစေကန်စစ်ဆောင်စခန်းတွေပါလေနဲ့ပုံကျဲတက်ဖြတ်နေတာဒီကနေ့ ठी ပါပဲမြမပြည်သူတွေမတည်တည်ပဲတည်နေကြပြီးအတဲအတမစစ်မှုထမ်းခိုင်းတာတွေကလည်းပြည်သူရဲ့သဘောထားဆန္ဒမပါပဲသွတ်သွင်းနေတာပါလူခွင့်ရေးကိုမြမပြည်သူတွေနေနဲ့စိုးစိုးဝါးဝါချိုးဖောက်ခံရတာတွေအခုထိမြမပြည်သူတွေခံစားရတာတွေကကုလနဲ့နိုင်ငံတကာမှာတာဝန်ရှိပါတယ်စစ်ရာဇဝတ်မှုကိုအားပေးအားမြောက်ပြုလုပ်နေကြတာလေကုလနဲ့နိုင်ငံတကာကုလအဖွဲ့ဝင်တွေရောမြမအိန်းကြီးချင်းနိုင်ငံတွေအာဆီယံအဖွဲ့တွေပါစစ်အာဏာရှင်အကြမ်းဖက်ကိုတွယ်ဝိုက်ပြီးကူညီထောက်ပံ့နေကြတာပ
ါ။နှလုံးမြို့မြန်မာနိုင်ငံကလေချောင်းကတိုက်ခိုက်မှုတွေဒီမြေပြင်ကနေပြလက်နေချင်းနဲ့တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆုံးခွာပြေးရတဲ့သူတွေတိမ်တန်းချီပြောရှိပါတယ်နော်။အခုတလောကျွန်တော်တို့မြန်မာနိုင်ငံမှာတပ်သားတစ်တေစုဆောင်းစစ်မှုထမ်းဖို့အတွက်တို့ဘရခေါ်ယူနေတဲ့တဲ့ရင်တွေကိုလည်းခက်စိတ်စိတ်ကြားလာရပါတယ်နော်။ဒါနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ကျေးရွာနေပြည်သူတယောက်ပါဆိုရရေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးချင်ပါသေးတယ်
။ရန်ကုန်တိုင်းဒလမြို့နယ်အနိုးချောင်းလေးကျေးရွာမှာစစ်မှုထမ်းဖို့အတွက်တပ်သားတစ်စုဆောင်ဖို့အတွက်ဆိုကကျေးရွာတရွာအတွက်စက်ငွေ300ခန့်ပေးဆောင်ရမယ်လို့ပြောပြီးအုပ်ချုပ်ရေးမှုအသင်းနဲ့အပေါင်းအပါတွေကအိမ်တောင်စုတစုကိုစက်ငွေ3000ကနေ5000အထိအတင်းအကျပ်လိုက်ပြီးကောက်ခံနေပါတယ်။မပေးနိုင်တဲ့သူတွေကိုလည်းလက်မှတ်ထိုးခိုင်းပြီးချင်းချောင်းနေပါလေ
ဒီတော်ရရှင်ကကြံ့ငွေတောင်းကနေလိုက်ပြီးတော့တောင်းခံနေပါတယ်ဆိုပြီးရေးလာတာပါသူကတော့စစ်မှုမထမ်းခြင်းမထမ်းခြင်းနဲ့သူပေးရတဲ့ငွေကြေးပမာဏလို့တော့ပြောမလာပါဘူးเนาะ Saga to do web ship, PBS on later, Yimitawa. Titan Jamuka and Pamaman Surama Tiawa, Tamele Tainzala to Shin or the Sayanga songs and be down in Shiba, you know. The Russian year Pizarro could deliver demand yet to Marishi. Along Pomo Kamo simply the Niedi, Miazon by Sina Mazilu, send up you worry. ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးချုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရှင်းပြဆောင်ရေးရေးစင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် ဗီဒီယိုမြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလိုဗီဒီယိုမြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရီးရှင်ဖွင့်စာရီးနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဖြူရီမြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို
ဒါကတော့မဲဤသနာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်မှာကျမတို့စီစဉ်တွေကိုဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။အခုတော့ကမ္ဘာတစ်လွှာထူးခြားဆန်းပြတဲ့သတင်းအစီအစဉ်ကိုကြည့်ရအောင်ပါရှင်။ လူခဏာကိုထဲမှာလိုအပ်တဲ့နေရာကိုစေးဝါးတိုက်ရိုက်ပို့ဆောင်ပေးနိုင်ဖို့ဆန်ချီမြင်ထက်ထောင်သေးငယ်တဲ့စက်ရုပ်လေးတွေကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားနည်းပညာတက္ကသိုလ်ကယ်တက်ကတီထွင်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုငင်းချက်နဲ့အတူမမြသစင်အောင်ကပြောပြပါမှာရှင်။
လူခန္ဓာကိုယ်ရဲ့လိုအပ်တဲ့နေရာကိုဆေးဝါးတိုက်ရိုက်ပို့ဆောင်ပေးနိုင်တဲ့စံချင်းမြင်ထက်တောင်မှသိငယ်တဲ့ဆက်ရုပ်လေးတွေကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားနည်းပညာတက္ကသိုလ်ကယ်တက်မှာတီထွင်လိုက်ပါတယ်။ဒီဆက်ရုပ်လေးတွေကိုဘိုင်းရီဇော့ဆေဘယ်အကူစတစ်မိုက်ခရိုရိုဘော့စ် BEM လို့နာမည်ပေးထားပြီးတော့ပိုလီဒိုင်ခရိုလိတ်အရည်ဂျယ်တမျိုးနဲ့ဖန်တီးထားတာကြောင့်ခန္ဓာကိုယ်အရည်တွေထဲမှာရွှေရှားနှံပြီးဆေးဝါးလိုအပ်တဲ့နေရာအတိအကျရောက်မှဆေးကိုလွှတ်ပေးနိုင်ပါတယ်။ ဒီဆဲယူလေးတွေကိုအရွယ်အစာအမျိုးမျိုးဖန်တီးနိုင်ပြီးလက်ရှိမှာတော့လူးစံချီမြင်ထက်သေးငယ်တဲ့အချင်း၃၀မိုက်ခရိုမီတာအရွယ်ဖန်တီးထားပါတယ်။အတိအကျလို့ဖို့လိုအပ်တဲ့ခွဲစိမ့်မှုတွေနဲ့ဆေးသွင်းမှုတွေမှာဒီဆဲယူလေးတွေကိုသုံးနိုင်ဖို့လည်းရည်ရွယ်ထားပါတယ်။အစင်းမြင့်
အလျှိမှာတော့စီအချင်းရှိတဲ့ကြွက်ကလေးတွေရဲ့အကျိတ်ကိုလျှော့ချတဲ့နေရာမှာစမ်းသက်ထားပြီးနှစ်ဆက်တည့်ရွယ်လေးချိန်စီးသွင်းတာမှာဆက်ရုပ်နဲ့ဆေးကိုပို့ပြီးတာကပို့ပြီးတော့ထိရောက်တယ်ဆိုတာကိုတွေ့ရှိထားပါတယ်။ဒါကြောင့်အနာဂတ်မှာဒီဆက်ရုပ်တွေကိုသုံးနိုင်တဲ့နည်းလမ်းတွေကိုရှာဖွေနေပြီးတော့လူတွေနဲ့စမ်းသက်ဖို့လည်းရည်ရွယ်ထားပါတယ်ရှင်။အလုပ်ပညာလက်ရာတွေအကြောင်းမေ
ါတယ်။ဒီ app ဟာပြားရိုက်တွေထဲမှာခင်းကျင်းပြသထားတဲ့ကမ္ဘာကျော်ပကြီးကားဖြစ်တဲ့မိုနာလီဇာကအစပကြီးပပုစတဲ့အမှုပညာလက်ရာတွေနဲ့ပတ်သက်ပြီးမေးမြန်းနိုင်တာပါ။ပြားရိုက်တွေကိုလာရောက်လည်ပတ်သူတွေအနေနဲ့မေးစရာရှိတာတွေကိုမေးမြန်းနိုင်ပြီးချက်ချင်းတုံ့ပြန်မှုရနိုင်ဖို့ S Mona app ကလှုံ့ဆော်ပေးနိုင်တာပါ။ဥပမာမိုနာလီဇာပကြီးကားတဲ့ကအမျိုးသမီးမှာ မျက်ခုံးမွေးဘာလို့မရှိတာလဲဆိုတဲ့မေးခွန်းမျိုးတွေကိုဖြေပေးနိုင်ပါတယ်။ Harry Potter ဇာတ်လမ်းတွဲတွေထဲကပကြီကားတွေလို့စကားပြောနိုင်ရင်ကောင်းမှာပဲဆိုတဲ့အထွေနဲ့ဒီ app ကိုဖန်တီးပစ်ခဲ့တာပါလို့ဥရဲဖန်တီးသူ Valentine Smith ကပြောပါတယ်။ပကြီကားတွေရဲ့ဘေးမှာ QR code လေးတွေကိုဖုန်းနဲ့ထောက်လိုက်တာနဲ့မေးချင်တာမေးလို့ရနိုင်မှာဖြစ်ပြီးလူတူးချင်းစီအတွက်ဖြည့်ပေးတဲ့အချက်အလက်ကလည်းပိုပြီးတိကျလာနိုင်တာပါဒီစကားပြောဆိုမှုတွေကနေ AI app ရဲ့အသိဉာဏ်ကိုတိုးလာစေပြီးတော့ပြရိုက်တွေအနေနဲ့လည်းကိုယ်စီလာတဲ့ဧည့်သည်တွေအကြောင်းပိုသိလာနိုင်တာပါ
American ပြည်တော်စုညို့မြို့မှာရှိတဲ့ Christy Leland ဌာနက AI ဉာဏ်ရည်တုနည်းပညာနဲ့လူသားတွေပူးတွဲဖန်တီးထားတဲ့အမှုပညာလက်ရာတွေကိုလေလံတင်မယ်လို့ကြေညာလိုက်ပါတယ်Augmented Intelligence ပေါင်းစပ်ဉာဏ်ရည်လို့နာမည်ပေးထားတဲ့ဒီလေလံပွဲမှာ AI ဉာဏ်ရည်တို့နဲ့လူသားတွေပူးတွဲဖန်တီးတဲ့ပကြီပပူဗီဒီယို digital လက်ရာနဲ့တုံ့ပြန်လို့ရတဲ့အနုလက်ရာအခု30လောက်ပါဝင်ပါပါဒီပညာအတိုင်းဝိုင်းနဲ့ crypto ငွေကြီးအတိုင်းဝိုင်းကတောင်းဆိုမှုများလာတာကြောင့်အခုလိုစီစဉ်ဖြစ်တာလို့ digital အနုပညာရောင်းချရေးညွှန်ကြားမှု Nicole Sales Galsa ပြောပါတယ်လီလံပွဲကတော့ February 20ရက်နေ့ကစပြီး March 5ရက်နေ့ထိကျင်းပမှာပါလီလံပြည်နေတဲ့တစ်ချိန်တည်းမှာ12ပေအမြင့်ရှိတဲ့ဆေးရုပ်တရုတ်ကလည်းပကြီဆွဲပြနေမှာဖြစ်ပြီးတော့လီလံဈေးတစ်ခါတက်လာတိုင်းဆေးရုပ်ကပကြီနေရာအစ်စ်တစ်ခုကိုဈေးချေမှာဖြစ်ပြီးနောက်ဆုံးရလဒ်ကိုတော့ online မှာဖော်ပြသွားမှာပါရှင
်အီတလီနိုင်ငံရောမမျိုးကဘောလုံးပြတိုင်းမှာတော့ဘောလုံးအမျိုးမျိုးကိုအလင်းတွေနှုတ်ရှားမှုတွေနဲ့ဖန်တီးပြသထားပါတယ်Euphoria, Art is in the air. အပျော်ရွှင်ဆုံးလေထဲကအမှုပညာလို့နာမည်ပေးထားတဲ့ဒီပြကဲမှာလာရောက်သူတွေအနေနဲ့ဘောလုံးအရွယ်စားမျိုးစုံနဲ့ထိတွေ့ဆော်ကစားနိုင်တယ်လို့အမှုပညာလက်ရာအဖြစ်ဖန်တီးပြသထားတာတွေကိုလည်းရင်သက်ရှုမောပွဲကြည့်နိုင်တာပါ။ဘောလုံးတွေလေထဲကကျလာတဲ့ပြကွက်မျိုးတွေကိုကြည့်နိုင်တယ်လို့ကလေးတွေအတွက်လည်းအဖြူရောင်ဘောလုံးတွေကိုဆော်ကစားနိုင်တဲ့ကစားကွင်းတစ်ခုလည်းပါဝင်ပါတယ်။အရွယ်မရွေးလာရောက်သူတွေအနေနဲ့စူးစမ်းလေးလာနိုင်အောင်နဲ့စော်ကစားနိုင်အောင်ပြသထားတာဖြစ်ပြီးဒီပြကန်းကို March 30ရက်နေ့အထိပြသထားမှာပါခင်ဗျာ
တကတော့ကဘာတလွားထူးခြားစမြတဲ့တင်အစီအစဉ်ကိုကိုငိမ့်ချက်နဲ့မမြတစေအောင်တို့ကတင်ဆက်ခဲ့တာပါအခုကျမတို့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မနေ့အစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီမနေ့6နာရီကနေ9နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့တနင်္ဂနွေညချမ်းအတွက်သတင်းအစီအစဉ်ကိုကိုရဲနိုင်ကပြောပြမှာပါ။အ
မေရိကန်သမ္မတဒေါနယ်ထရမ့်ဟာအစ္စရေးနိုင်ငံအတွက်အကောင်းဆုံးမိတ်ဆွေဖြစ်ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကပြောလိုက်ပါတယ်။သမ္မတထရမ့်နဲ့အပြေးအဝါပူးပေါင်းဆောင်ရွက်နေပါတယ်။တရားခဏတွေတယောက်မကြံပြန်လွတ်လာတဲ့အထိငရဲပွားအောင်လုပ်မဲ့မာဗျူဟာဘုံသဘောထားရရှိထားပြီးတော့အများပြည်သူကိုအမဲချပြလို့မရဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုနဲ့တွေ့ဆုံပြီးဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအစ္စရေးဝန်ကြီးချုပ်ကပြောသွားခဲ့တာဖြစ်ပါတယ်။ယူကရိန်းငြိမ်းချမ်းရေးဆွေးနွေးပွဲမှာဥရောပအနေနဲ့ပါဝင်ခွင့်ရမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့ယူကရိန်းနိုင်ငံဆိုင်ရာတန်တမန်ကမနေ့စနေနေ့ကပြောကြားလိုက်ပါတယ်။ယူကရိန်းလုံခြုံရေးအတွက်ဥရောပနိုင်ငံတွေနဲ့ဘာတွေအကူအညီပေးနိုင်မလဲလို့အမေရိကန်ဘက်ကဥရောပနိုင်ငံတွေကိုမေးခွန်းထုတ်လိုက်ပြီးတဲ့နောက်အခုလိုပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံနယ်စပ်ဒေသတွေမှာခြေစိုက်လှုပ်ရှားနေတဲ့ internet online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာအလုပ်လုပ်ကင်နေတဲ့သူ1000ကိုထိုင်းနိုင်ငံထံလွှဲပြောင်းပေးဖို့အစဉ်အသင့်ဖြစ်နေပြီလို့မြန်မာနယ်ကြားဆောင်တက် BGF ကပြောလိုက်ပါတယ်။မြန်မာနိုင်ငံနယ်စပ်ကကြားဖြန့်လို့ခေါ်တဲ့တရားမဝင် online ငွေကြေးလိမ်ခိုင်းတွေကိုတရုတ်နိုင်ငံပါဝင်ဒေသတွင်းကနိုင်ငံတွေကပူးပေါင်းနိုင်နေမှုတွေအချိန်မြင့်လာနေချိန်မှာပဲစနေနေ့ကအခုလိုပြောဆိုလိုက်တာပါ online ကနေငွေကြေးလိမ်လည်တဲ့ရာဇဝတ်ဂိုင်းတွေအားလုံးကိုထိန်းချုပ်ထားတဲ့နေမီကနေဖယ်ရှားသွားမယ်လို့ကြေညာထားပြီးတော့စတင်အကောင့်ထည့်ဖော်နေတာဖြစ်ကြောင်းကင်းနေကြသောတပ်ဖွဲ့ BGF ပြောခွင့်ရဗိုလ်မှူးနိုင်မောင်စောကိုကူကားပြီးတော့ AFP သတင်းကဖော်ပြပါတယ်မြန်မာနိုင်ငံနယ်စပ်ဒေသခြေစိုက်လုံရှားနေတဲ့ online ငွေလိမ်ဂိုင်းတွေကိုနှိမ်နှင်းတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ထိုင်းနိုင်ငံကိုတရုတ်ဒုဝန်ကြီးဒီကနေ့ပဲရောက်ရှိနေပါတယ်။ကြားဖြတ်လို့လူသိများတဲ့ငွေလိမ်ဂိုင်းတွေမှာအမှခိုင်းစေခံထားတဲ့တရုတ်နိုင်ငံသားတွေအများပြည်သူလုံခြုံရေးဆိုင်ရာဒုဝန်ကြီးလူဆောင်ကြီးကပြန်လည်လက်ခံလိုက်မယ်လို့ခန့်မှန်းရကြောင်းလည်းထိုင်းနိုင်ငံသတင်းတွေမှာဖော်ပြနေကြပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုရဲနိုင်ကပြောပြသွားတာပါ။ဒီကနေ့ညပိုင်းအစီအစဉ်အတွက်ထုတ်လုပ်ရေးမှုကတော့မတ်ဆုမွန်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကန်ချမ်းပါ။
ရုပ်သံအင်ဂျင်နီယာကတော့ Nelson Lupper ဖြစ်ပါရဲ့ရှင်။ကျမတို့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်။အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နီယာပThis program has come to you from